Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်က2015ခုနှစ်အောက်တိုဘာလ29ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 32 kHz 923ညာ line meter 40 kHz 9433ညာနဲ့ line meter 49 kHz 63ညာ43ညာတို့ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာတို့ရရှိအားလုံးရှင်းလင်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးရေပါအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားအနာဂတ်ရေးအတွက်ဗီယက်နာမ်ချင်းပတ်နေတဲ့ဆွေးနွေးပွဲဟာစစ်မဲ့ဖြစ်ပွားနေတဲ့နိုင်ငံအတွက်နိုင်ငံရေးနိလနဲ့အပြေရှားဖို့အကောင်းဆုံးအခွင့်အရေးဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံမှာရုပ်ောက်ပွဲချင်းပတ်ဖို့ရပ်ပိုင်းတာလိုတဲ့အချိန်မှာစိုးရိမ်စရာအခြေအနေတွေရှိနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးထုကိုယ်စားလှယ်ရန်ဟီလီယာပြောပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်တာနိုးသက်နဲ့အတူတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်တော့
While I welcome the invitations extended to national and international observers, the recent announcement that
အဲ့ဒါကတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးစုံစမ်းရေးမှူးမစ္စယာဟီလီမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေညီလာခံမှာမကြာခင်ကအစီရင်ခံသွားတာဖြစ်ပါတယ်။သတင်းတော်တွေတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါမယ်။ဒီအစီရင်ခံချက်ပေါ်မှာသဘောထားတုံ့ပြန်ချက်တွေပြီးတော့မြန်မာနိုင်ငံကရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာအတားအဆီးတချို့တွေတွေ့ရသလိုကိုယ်စားလှယ်လောင်းတချို့ချင်းချောက်တာတွေခံရတာရှိတဲ့အကြောင်းရွေးကောက်ပွဲစောင့်ကြည့်ရေးလေ့လာရေးအဖွဲ့ကြီးကထုတ်ပြန်ကြေညာချက်ပြီးတော့အရေးကြီးတဲ့ရွေးကောက်ပွဲကျင်းပချိန်မှာယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေကိုပြန်လွှတ်ပေးဖို့အတွက်အမျိုးသားလူ့ခွင့်ရေးကော်မရှင်ကတောင်းဆိုလိုက်တဲ့ဆိုတဲ့အကြောင်းစာတွေကိုနားဆင်ရပါမယ်။နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်လေးကိုတင်ဆက်ပေးပါမယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ။
စီးရီးယားနိုင်ငံအနာဂတ်အရေးအတွက်ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့ဆွေးနွေးပွဲဟာနှစ်ကာလအတန်ကြာစစ်မဲ့ဖြစ်ပွားနေတဲ့နိုင်ငံအတွက်နိုင်ငံရေးအရာအပြေရှားနိုင်ဖို့နှစ်ပေါင်းများစွာအတွင်းအလားအလာအကောင်းဆုံးအခွင့်အရေးဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။လွန်ခဲ့တဲ့လနှစ်ခွဲတာကာလတစ်လျှောက်လုံးစီးရီးယားနိုင်ငံအတွင်းဖြစ်ရဆိုးတွေတောက်လျှောက်ကြုံတွေ့ခဲ့ရတာဖြစ်ပါတယ်။ကင်္ကနာအချက်လက်တွေအရစီးရီးယားနိုင်ငံအတွင်းလူအယောက်20မှာတယောက်ဟာသေဆုံးဒဏ်ရာရဖြစ်ခဲ့သလိုလူ9ယောက်မှာတယောက်ဟာဒုက္ခသည်ဖြစ်နေရတယ်လို့မစ္စတာကယ်ရီကပြောပါတယ်။ Carnegie Endowment for International Peace မှာပုတ်ထူးနေ့ကျင်းပတဲ့အခမ်းအနားမှာစီးရီးယားအရေးနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဟာချင်းကနီလန်2မျိုးနဲ့လှုပ်ဆောင်နေကြောင်းတစ်မျိုးကတော့တန်တပါနီလန်ဖြစ်ပြီးဒုတိယတစ်မျိုးကတော့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့က IS Islamic စစ်သွေးကြွာတွေအပေါ်အချိန်မြင့်တင်ပြီးတံပြန်ချေမှုန်းရေးလှုပ်ဆောင်မှုဖြစ်တယ်လို့ပြောပါတယ်။ပနမဆွေးနွေးပွဲကိုဒီကနေ့ကြာသပတေးနေ့ဗီယက်နမ်မြို့မှာစတင်ကျင်းပဖို့မျှော်လင့်ရပြီးတရားဝင်ဆွေးနွေးမှုတွေကိုတော့တောက်ကြနေမှာဆက်လက်ကျင်းပကြဖို့ရှိပါတယ်
။အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုချိန်မုံဖို့တဆင့်တိုးပြီးလှုပ်ဆောင်တဲ့အခါမှာအီရန်နဲ့အာဖဂန်နစ္စတန်တို့မှာလှုပ်ခဲ့တော့ကလို့ရေရှည်မြေပြင်ရင်ဆိုင်တိုက်ခိုက်မှုတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်ဖို့ရည်ရွယ်ချက်လုံးဝမရှိဘူးလို့အမေရိကန်အစိုးရကပြောပါတယ်။အခုပြောင်းလဲလိုက်တဲ့နည်းပြဟာအရလေကြောင်းစစ်ဆင်ရေးတွေပို့ပြီးလုပ်မှာဖြစ်တယ်လို့မြေပြင်တိုက်ခိုက်မှုကိုလည်းလုံနိုင်ခြေရှိပါတယ်လို့အမေရိကန်ကာကွယ်ဝင်ကြီး Ash Carter ကအင်ကာနဲ့မှာပြောပါတယ်။သမ္မတအင်ဗျူပြောခွင့်ရ Eric Schultz ကဝင်ကြီး Carter ရဲ့ချင်းညာချက်ကိုပံ့ပိုးတဲ့အနေနဲ့ဗုဒ္ဓဟူးနေ့ပြောဆိုရမှာတော့အမေရိကန်အစိုးရအနေနဲ့ဆီးရီးယားကစစ်ဆင်ရေးတွေကိုမဟာမိတ်တွေနဲ့အတူတွဲပြီးအခြေအနေကခွင့်ပြုတဲ့လောက်နဲ့အကန့်အသတ်နဲ့ဆက်လုပ်မှာဖြစ်ကြောင်းရှင်းရှင်းလင်းလင်းပြောတာလို့ဆိုပါတယ်။အီရတ်ကအမေရိကန်နဲ့ဥဆောင်တဲ့မဟာမိတ်ဖွဲ့ပြောခွင့်ရဗိုလ်မှူးကြီးစတီဗ်ဝါရန်ကတော့သူတို့ဟာပင်မမျိုးကြီးတွေမှာအလုံးရက်နဲ့ဝင်ရောက်တိုက်ခိုက်တာမျိုးမဟုတ်ဘဲဒါဟာအမေရိကန်နဲ့အီရတ်ထောင်တောင်းချီပါတဲ့ရေရှည်စစ်ဆင်မျိုးမဟုတ်ဘူးလို့ဆိုပါတယ်
။ Wisconsin ပြည်နယ်အော်လွတ်တော်အမတ် Paul Ryan ကို Allot တော်ဥက္ကဋ္ဌပြည် Republican အမတ်အများစုကပုတ်ထူးနေကထောက်ခံလိုက်ကြပါတယ်။တကပိတ်ပြုတ်လုတဲ့ပါတီတွင်းဆွေးနွေးပွဲအတွင်း Republican အမတ်တွေကအသက်45နှစ်အရွယ်Paul Ryan ကိုအခုသတင်းပတ်အကောင်မှာအနားယူရမယ့် John Boehner နေရာမှာအစားထိုးဖို့ရွေးချယ်ခဲ့ကြတာပါ2012ခုနှစ်တုန်းက Republican Party ရဲ့ဒုတိယသမ္မတလောင်းအဖြစ်ရွေးချယ်ခံရမှာရှုံးနေခဲ့တဲ့ Paul Ryan ကဥပဒေပြုလုပ်ငန်းတွေမှာလွတ်တော်အမတ်တွေကိုပါဝင်ပြောဆိုခွင့်ပေးဖို့ရည်ရွယ်တယ်လို့ကွဲပြစ်နေတဲ့ Party စည်းဝေးပွဲအတွင်းကြေပြေပြောကြားသွားပါတယ်မနေ့ကအစောပိုင်းမှာပြုတ်လုပ်တဲ့ပါတီစည်းဝေးပွဲတစ်ခုအတွင်းဥပဒေပြုအမတ်တဦးကသူ့အနေနဲ့လူတိုင်းပြစ်မှတ်ထားခြင်းခံရတဲ့လူတယောက်မဖြစ်ချင်ဘူးလို့ Paul Ryan ကပြောတာကိုကိုကဖော်ပြပါတယ် Paul Ryan ကိုအောက်လွတ်တော်ဥက္ကဋ္ဌပြည် Republican လူများစုအမတ် 249 ဦးတို့ကထောက်ခံခဲ့ပြီးတဲ့နောက်အမတ် 435 ဦးရှိတဲ့အောက်လွတ်တော်တစ်ခုလုံးကဒီကနေ့မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်
Republican Party ကသမရလောင်းဖြစ်တဲ့ရွေးကောက်ချက်ခံရဖို့အတွက်ဝင်ရောက်ရှင်ပြိုင်သူတွေထဲမှာလူကြိုက်တိတ်မများလာတဲ့ကိုယ်စားလှယ်တွေဖြစ်တဲ့ Rick Santorum, Bobby Jindal, George Pataki နဲ့ Lindsey Graham တို့ဟာလူကြိုက်များတဲ့ Donald Trump, Ben Carson, Jeb Bush, Kylie Florina, Marco Rubio, John Kasich, Chris Christie, Mark Huckabee နဲ့တက်ခရုစ်ရန်ဒေါ်ပေါ်လိုနဲ့စစ်စကားစစ်တိုးပွဲကြီးတွေမတင်ပါခင်ဗော်တဖူးနေကအမေရိကန်နောက်ပိုင်းကော်လိုရာဒိုပြည်နယ်မှာတတိယအကြိမ်မြောက်စကားစစ်တိုးပွဲကိုကျင်းပခဲ့ကြပါတယ်။မကြာသေးခင်စစ်တမ်းတွေရကာဆင်ဟာဘီလီယံနဲ့တထည်ကြီးထရမ့်တဲ့ပထမဆုံးအကြိမ်ဖြစ်နေမဆိုးတလောက်ပိုးပြီးတလာတာတွေ့ရပါတယ်။ New York Times နဲ့ CBS သတင်းဌာနတွေနောက်ဆုံးစစ်တမ်းရကာဆင်က26ရာခိုင်နှုန်းနဲ့ဘီလီယံနဲ့တထည်ကြီးထရမ့်က22ရာခိုင်နှုန်းပဲရနေတာမို့ကာဆင်ကပထမနေရာကိုရောက်သွားတာဖြစ်ပါတယ်။
UAB ဝိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမေကန်တန်ကတတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျ။မြန်မာနိုင်ငံမှာရွက်ကောက်ပွဲကျင်းပဖို့ရက်ပိုင်းတာလိုတော့တဲ့အချိန်မှာစိုးရိမ်စရာအခြေအနေရှိနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပို့ထုနေကကျင်းပတဲ့အထွေထွေညီလာခံရဲ့တတိယကော်မတီမှာတင်ပြသွားခဲ့ပါတယ်။ရွက်ကောက်ပွဲတွေကိုနိုင်ငံတကာစာချုပ်စာချုပ်နဲ့အညီလွတ်လပ်မြတ်မှုရှိရှိကျင်းပသွားမယ်လို့မြန်မာအစိုးရနဲ့ရွက်ကောက်ပွဲကော်မရှင်တို့ကကတိပြုပြောကြားထားတဲ့အပေါ်ကြိုးဆိုပေမဲ့စိုးရိမ်စရာတွေစင်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကအထွေထွေညီလာခံကိုအစီအခံစာတင်သွင်းရမှာပြောသွားခဲ့တာပါရွက်ကောက်ပွဲကိုနိုင်ငံတကာကပါစောင့်ကြည့်လေ့လာခွင့်ပေးတာတွေကိုအပြုသဘောဆောင်တဲ့အစီအစဉ်တွေတွေ့ရပေမဲ့လည်းရွက်ကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာတွေရှိနေသေးဖြစ်တယ်လို့လည်းမစ္စယန်ဟီလီကပြောပါတယ်ရွက်ကောက်ပွဲအတွက်မဆန္ဒစီးရင်တွေအလွယ်လွယ်အမှားမှားဖြစ်နေတာဟာလည်းစိတ်ပျက်စရာကောင်းတဲ့ကိစ္စအဖြစ်အထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်ဒီလိုအခြေအနေတွေအောက်မှာရွက်ကောက်ပွဲချင်းဒီလိုအခြေအနေတွေအောက်မှာကျင်းပမဲ့ရွေးကောက်ပွဲကထွက်ပေါ်လာမဲ့ရလဒ်တွေဟာအများလက်ခံနိုင်စရာမဖြစ်ဘူးဆိုရင်လည်းရွေးကောက်ပွဲလွန်ကာလပိုပြီးဆိုးရင်စရာတွေကြုံတွေ့ရလိမ့်မယ်လို့အထူးကိုယ်စားလှယ်ကသတိပေးပြောကြားသွားခဲ့ပါတယ်
။တောင်တရုတ်ပင်လယ်ပြင်နဲ့တရုတ်တို့ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ပိုင်းနဆင်းအငင်းပွားနေတဲ့ကျွန်းတွေတန်တာကြောက်တန်းတွေနဲ့ကအမေရိကန်စစ်တမ်းပေါ်တဆင်းဆေလွတ်ခဲ့တာနဲ့ပတ်သက်ပြီးတရုတ်ကနေအပြစ်တင်ပြောဆိုနေသည့်တိုင်အောင်နိုင်ငံတကာရေးပြင်းတဲ့ဝင်ဟင်းပိုင်းနဲ့ထဲအမေရိကန်တို့ရဲ့ကင်းလှည့်မှုတွေရပ်ပစ်ဖို့အတွက်ယူရချက်လုံးဝမရှိဘူးလို့အမေရိကန်ပြည်ထောင်စုကပြောကြလိုက်ပါတယ်။အမေရိကန်ကနိုင်ငံတကာဥပဒေအောက်မှာအကျုံးဝင်နေတဲ့ဘယ်နေရာကိုမဆိုပြန်တမ်းမှုတွေရွက်လွှတ်မှုတွေလုပ်နေမှာဖြစ်ကြောင်းသမရအင်ဗျူကြေညာချက်မှာဖော်ပြပါတယ်။တရုတ်နဲ့တီးတန့်ပြောဆိုရမှာလည်းအများကိုပြောတဲ့အတိုင်းပြောမှာဖြစ်တယ်လို့ဒီကင်းလက်မှုတွေကလည်းနိုင်ငံတကာဥပဒေနဲ့အညီလှုပ်ဆောင်တာဖြစ်ပြီးတစ်ကမ္ဘာလုံးမှာအညီမျှဘက်မလိုက်ပဲလှုပ်ဆောင်တာမျိုးလို့လည်းပြောပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနဗိုလ်တဖူးနေမှာအမေရိကန်သံတမန်ကြီး Max Boskas ကိုဖိတ်ဆင့်ခေါ်ပြီးအင်္ဂါနဲ့အမေရိကန်စစ်သည်မော်ဆင်လက်မှုအတွက်တရားဝင်ကန့်ကွက်ကြောင်းကိုပြောကြားခဲ့တာပါ။အမေရိကန်ကအခုလိုဆက်လွတ်တာတရုတ်ရဲ့အငင်းပွားဝင်နယ်မြေပိုင်ဆိုင်မှုကြေညာချက်အတွက်ပြက်ပြက်သားသားဆင်ခေါ်မှုတစ်ခုဖြစ်ပါတယ်။
တရုတ်နိုင်ငံမှာမကြာခင်လင်မယားစုံတဲ့တွေထွက်မှာကလေးနှစ်ယောက်မွေးနိုင်ခွင့်ပြုနိုင်ပွဲရှိနေပါတယ်။ဒါဟာကာလရှည်ကြာစွာကျင့်သုံးလာခဲ့တဲ့မိသားစုတစုမှာကလေးတစ်ယောက်ပဲယူရမယ်ဆိုတဲ့စနစ်ကိုအဆုံးသတ်လိုက်တဲ့လှုပ်ဆောင်ချက်ဖြစ်လိမ့်မယ်လို့ထိတ်တန့်စီးပွားရေးပညာရှင်လည်းဖြစ်တရုတ်နိုင်ငံရဲ့ရှေ့လာမယ့်9နှစ်စီမံကိန်းရေးဆွဲရမှာမိုရာရေးဆိုင်ရာအကြံပေးအရာရှိကပြောဆိုပါတယ်။အစီအစဉ်ကိုအခုသတင်းပတ်ကုန်ပိုင်းမှာဘေကျင်းမြို့မှာထိတ်တန့်ခေါင်းဆောင်တွေတကပိတ်စီယိုပွဲကျင်းပပြီးတဲ့နောက်ကြေညာလိမ့်မယ်လို့မျှော်လင့်ရပါတယ်။အခုလိုကလေးနှစ်ယောက်မွေးပိုင်ခွင့်ပြုတဲ့မူဝါဒကတိုင်းပြည်အတွင်းကျဆင်းနေတဲ့ကလေးမွေးဖွားနှုန်းနဲ့အလုတ်ကန်လုံနိုင်သူဥယျာဉ်တိုးပွားမှုကိုအထောက်အကူပြုစေမဲ့ကြိုးဆိုတိုက်တဲ့ကိစ္စဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောပါတယ်
။နီပေါ်နိုင်ငံမှာဒီလဆော့ပိုင်းချင်းပါတဲ့တမိုင်းဝင်ရွေးကောက်ပွဲကနေဝင်ကြီးချုပ်အဖြစ်ခါရဂါပရဆက်ရှာမာအိုလီကိုရွေးကောက်ခံရတာနဲ့ဒီကနေ့နီပေါ်နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမရအဖြစ်နဲ့ဘီဒရာဒေဝီဘဟန္ဒရာဒါရီကိုရွေးချယ်တင်မြောက်နိုင်ခဲ့တာအတွက်အမေရိကန်ပြည်ထောင်စုကနေဝမ်းမြောက်ခွန်ပြုကြောင်းသမရအင်ဗျူကဗိုလ်တဖူးနေမှာညင်ညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဒေါက်ခင်မျိုးသက်တို့ပြောပြသွားကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါရမယ်။မြန်မာနိုင်ငံမှာကျင်းပဖို့ရပ်ပိုင်းတာလူတော်ရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေရှိနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။လက်နက်ကင်ပြည်ပခါတွေလူ့ခွင့်ရေးပြဿနာတွေလို့စိန်ခေါ်မှုတွေရှိနေတဲ့အခြေအနေတွေကိုလည်းအထူးကိုယ်စားလှယ်မစ္စယန်ဟီလီက နယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗုဒ္ဓဟူးနေ့ကကျင်းပခဲ့တဲ့အထူးသဖြင့်ညီလာခံရဲ့တတိယကော်မတီမှာပြောပြသွားခဲ့ပါတယ်။အပြည့်စုံကိုမနန္ဒချမ်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
ရွေးကောက်ပွဲတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ညီလွတ်လပ်မျှတမှုရှိရှိကျင်းပသွားမယ်လို့မြန်မာအစိုးရနဲ့ရွေးကောက်ပွဲကော်မရှင်တို့ကကတိပြုပြောကြားထားတဲ့ပေါ်ကြိုးဆိုပေမဲ့စိုးရိမ်စရာတွေစိန်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီကအထွေထွေညီလာခံကိုအစီရင်ခံစာတင်သွင်းရမှာပြောကြားခဲ့ပါတယ်။ရွေးကောက်ပွဲကိုနိုင်ငံတကာကပါစောင့်ကြည့်လေ့လာကွင်ပေးတာတွေလို့အပြုသဘောဆောင်တဲ့အစီအစဉ်တွေတွေ့ရပေမဲ့လည်းရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာတွေရှိနေစေဖြစ်တယ်လို့Miss Yanhili ga pyo so ga bare.
While I welcome the invitations extended to national and international observers, the recent announcement
Kirin Tipa ga yue kaw pwe saung ji le la tu re ko phait cha ga de bo cho so be me le ko mesana ne mye ma ma houte tu re cho tin me pe kwe ne patat lo ma cha de kin nong ga chin nya ga ya ma sit tat ne mi ta su win re cho tin me pe de a kha ma ro saung ji le la kwen pe ma ma hou bu lo pyo ga da ga sait pyat sia ba.ဒါဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေကျမကိုကတိပေးထားတာနဲ့ကွဲလွဲနေပါတယ်လို့သူကပြောခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်းတွေအလွဲလွဲအမားမားဖြစ်နေတာဟာလည်းစိတ်ပျက်စရာကောင်းတဲ့ကိစ္စအဖြစ်အထူးကိုယ်စားလှယ်ကပြောဆိုသွားခဲ့ပါတယ်။လုံခြုံရေးအခြေအနေကြောင့်မြို့နယ်တချို့နဲ့ကျေးရွာအုပ်စုတွေမှာရွေးကောက်ပွဲတွေမကျင်းပဖို့ကော်မရှင်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာလည်းစိုးရိမ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီလိုအခြေအနေအောက်မှာကျင်းပမဲ့ရွေးကောက်ပွဲကထွက်ပေါ်လာမဲ့ရလဒ်တွေဟာအများလက်ခံနိုင်စရာမဟုတ်ဘူးဆိုရင်လေရွေးကောက်ပွဲလွန်ကာလဟာပိုပြီးစိုးရိမ်စရာတွေကြုံရလိမ့်မယ်လို့လည်းအထူးကိုယ်စားလှယ်ကသတိပေးသွားခဲ့ပါတယ်
။ The period after the elections, prior to the election of a new president and the
ရွေးကောက်ပွဲရလဒ်တွေပေါ်ယုံကြည်လက်ခံမှုနဲ့တရားဝင်မှုရှိတယ်လို့အများကလက်မခံခဲ့ဘူးဆိုရင်တော့ရွေးကောက်ပွဲနောက်ပိုင်းသမ္မတအသစ်တဦးရွေးချယ်ရမှာအစိုးရအသစ်တရက်ဖွဲ့စည်းရမှာမတိမငြိမ်အခြေအနေတွေတင်းမာမှုတွေကြုံရနိုင်ပါတယ်။ဒါကြောင့်လဲကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်သွားဖို့အလွန်ပဲအရေးကြီးပါတယ်လို့သူကပြောသွားခဲ့တာပါ။ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတွေအဖြစ်ရှင်ပြိုင်ကြမယ်ထဲကမွတ်စလင်အများစုအပါအဝင်ကိုယ်စားလှယ်60ကျော်ကိုနိုင်ငံသားဖြစ်မဖြစ်ဆိုတဲ့အပေါ်အခြေခံပြီးရှင်ပြိုင်ခွင့်ပယ်ဖျက်လိုက်တာကိုလည်းအထူးကိုယ်စားလှယ်ကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်လာတဲ့၄နှစ်တာကာလအတွင်းလူခွေရဲ့အခြေအနေတွေတိုးတက်မှုတချို့ရှိလာတာကိုအထူးကိုယ်စားလှယ်ကအသိအမှတ်ပြုပြောဆိုခဲ့ပေမဲ့ရွေးကောက်ပွဲကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပွင့်လင်းမြင်သာမှုရှိရှိကျက်ပဖို့အပြင်နိုင်ငံရေးမှာဘာသာရေးကိုခုထုံးလှုပ်လာနိုင်တဲ့အနေရတွေရှိလာနေတာဟာလည်းကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တဲ့အကြောင်းအလေးထားပြောဆိုသွားပါတယ်
The abuse of religion for political purposes is prohibited under the 2008.
နိုင်ငံရေးယူရဲခြင်းနဲ့ဘာသာရေးကိုအသုံးမချဖို့2008အခြေခံဥပဒေကတားမြစ်ထားသလိုဘာသာရေးကိုအကြောင်းပြပြီးမဲဆွယ်တာတွေမလုပ်ဖို့မြန်မာနိုင်ငံရွေးကောက်ပွဲဥပဒေတွေကတားမြစ်ထားပါတယ်။ဒါပေမဲ့လည်းဘာသာရေးခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီတွေကလူနည်းစုတွေအပေါ်မုန်းတရားလှုံ့ဆော်တဲ့စိတ်ပျက်စရာလုပ်ရက်တွေကိုလည်းကျမလေ့လာစုံစမ်းသိရှိရပါတယ်။လူနည်းစုတွေအခွင့်အရေးအတွက်ကာကွယ်ရည်တည်ပြောဆိုကြတဲ့အရက်ဖက်လူမှုအတိုင်းဝိုင်းကလူတွေနိုင်ငံရေးသမားတွေသတင်းတောက်တွေကိုချိန်ချောက်နှောက်ယှက်တယ်ဆိုတဲ့သတင်းတွေလည်းကြားရပါတယ်လို့သူကပြောသွားခဲ့တာပါအထွေထွေညီလာခံမှာအစိုးရခန်းစာတင်သွင်းခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတော့တိုင်းရင်းသားလက်နက်ကင်ရှစ်ဖွဲ့နဲ့မကြသေးခင်တုန်းကပြစ်ခတ်ရစဲရေးလက်မဲ့ရေးထိုးနိုင်ခဲ့တာလို့တိုးတက်မှုတချို့ရှိတယ်ဆိုပေမဲ့လက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေတာလူလက်စွာထုတ်ဖော်ပြောဆိုသူတွေနိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူတာလူနည်းစုမွတ်စလင်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံတာတွေရှိနေတာဟာအနှုတ်လက္ခဏာဆောင်တဲ့လုပ်ရက်တွေအဖြစ်နဲ့ပြောဆိုခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့တစ်ချိန်တည်းမှာပဲဒေသခံအရဲသားတွေကိုအာရမတပ်သားအသစ်စုဆောင်းတာစစ်ပေါ်တာဆွဲတာနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဆက်ဖြစ်နေတာကိုလည်းစိုးရိမ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ပညာရေးဥပဒေပြင်ဆင်ပေးဖို့ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြသူတွေကိုလဘရမ်းမှာအာဏာပိုင်တွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းခဲ့ပြီးတချို့ကိုတာဝရီအကျဉ်းထောင်မှာဖမ်းဆီးထားတာနဲ့မြန်မာသတင်းတော်တွေဟာလည်းတရားစွဲဆိုခံနေရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာကိုလည်းအထူးကိုယ်စားလှယ်ကထည့်သွင်းပြောကြားသွားခဲ့ပါတယ်။ဒါ့အပြင်မကြသေးခင်ကမြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတယောတဲ့ပုံတွေ Facebook မှာဖြန့်ဝေမှုနဲ့တရားစွဲဆိုခံနေရတဲ့ Patrick Gonzalez နဲ့ Matthew Sandy တို့နှစ်ဦးဖမ်းဆီးခံနေရတဲ့ကိစ္စကိုလည်းအထူးကိုယ်စားလှယ်ကပြောဆိုသွားခဲ့ပါတယ်။ဒီအတွက်လည်းရွေးကောက်ပွဲပြီးထွက်ပေါ်လာမဲ့အစိုးရတဲ့အနေနဲ့နိုင်ငံရေးလက်နက်ကင်ပဋိပက္ခတွေသာမကပဲလူခွင့်ရပြဿနာတွေကိုလည်းဦးစားပေးဖြေရှင်းဖို့လိုမယ်လို့တိုက်တွန်းပြောကြားသွားပါတယ်ရှင်
။မနန္ဒာချန်တင်ပြတော့တာဖြစ်ပါရခင်ဗျာအခုလိုကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့ အထူးတွေညီလာခံမှာတင်ပြတော်တာနဲ့ပတ်သက်ပြီးတော့အဲ့ဒီညီလာခံကိုတက်ရောက်လာတဲ့မြန်မာကုစလေအပါအဝင်တခြားနိုင်ငံတွေကတက်ရောက်လာတဲ့ကုစလေတွေကလည်းပါဝင်ဆွေးနွေးခဲ့ကြပါတယ်အကြောင်းစုံကိုဒေါ်လှလှတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ခုနတမ်ကထူးဆုံစားစစ်ဆေးရေးမှူးမစ္စယန်ဟီလီထူးတွေညီလာခံရဲ့တတိယကော်မတီမှာမြန်မာနိုင်ငံလူခွေရေးချီနေနဲ့ပတ်သက်လို့ဇန်နဝါရီလနဲ့အောက်တိုဘာလကသူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်တွေ့ရှိခဲ့တဲ့စိုးရိမ်မကင်းဖြစ်မှုတွေကိုပုတ်ထုနေ့ကတင်ပြခဲ့ရမှာမြန်မာကုစလေအဖွဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်တင်ကအစီရင်ခံစာကိုအခုလိုဝေဖန်ခဲ့ပါတယ
် It is our honest hope that an independent reporter would always come up with a balanced report My delegation regrets that this is
လက်တဲ့တရားစုံစမ်းစစ်ဆေးရေးမှုတအုပ်အနေနဲ့ဗမလိုက်တဲ့အမျှတတဲ့အစီရင်ခံစာတွေကိုအမြဲထုတ်ပြန်ပေးလိုက်မယ်လို့အလေးနဲ့မျှော်လင့်ခဲ့ပါတယ်။ကျွန်တော်တို့ကိုယ်စားလှယ်အဖွဲ့အနေနဲ့ဒီနှစ်အစီရင်ခံစာဟာအဲ့လိုမဖြစ်တဲ့အတွက်ဝမ်းနည်းမိပါတယ်။အစီရင်ခံစာမှာမမှန်ကန်မှုတွေ၊လောက်ကျန်မှုတွေအထင်လွဲမှားစေတဲ့ဆွဆွဲချက်အများပြားပါနေတာကိုတွေ့ရပါတယ်။အပြုသဘောမဆောင်တဲ့ရှုထောင့်ကနေရေးသားထားတာကိုလည်းတွေ့ရပါတယ်
။ဒါအပြင်လူခွေးကိုယ်စားလှယ်အနေနဲ့အစီရင်ခံစာကိုအချင်းကပ်ထုတ်ပြန်ခဲ့တဲ့အတွက်ကြောင့်လေနေပြည်တော်ကိုပြန်ညွှန်းဖို့နဲ့တည်တည်ကြကြလစ်လာဖို့အချိန်ကောင်းကောင်းမရတဲ့တွင်လေမြန်မာတာမကြီးကတရားဝင်မကျေနပ်ချက်ကိုတင်သွင်းခဲ့ပြီးမစ္စယန်ဟီလီရဲ့အစီရင်ခံစာမှာချုပ်ယွင်းချက်တွေကိုအခုလိုထောက်ပြခဲ့ပါတယ
် In assessing human rights we need to compare today's situation with Myanmar's of 4 years ago no one could dispute that The democratic transition has brought about massive improvements.
ဒီနေ့မြန်မာနိုင်ငံအခြေအနေနဲ့လွန်ခဲ့တဲ့၄နှစ်ကအခြေအနေကိုနှိုင်းယှဉ်ကြည့်သင့်ပါတယ်။မြန်မာနိုင်ငံမှာအသွင်ကူးပြောင်းမှုကာလအတွင်းမှာဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ပတ်သက်လို့ကြီးမားတဲ့တိုးတက်မှုတွေရရှိခဲ့ပါတယ်ဆိုတာကိုဘယ်သူမှမငြင်းနိုင်ပါဘူး။မြန်မာနိုင်ငံအနေနဲ့အခြားနိုင်ငံတွေလိုလွတ်လပ်ခွင့်ရှိတဲ့အပြင်လူ့အဖွဲ့အစည်းများလည်းလွတ်လပ်ခွင့်နဲ့ပဲပိုကျယ်ပြန့်လာသလိုမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာစုယုံခွင့်တွေရှိလာပါပြီ။စီးပွားရေးတကားလည်းပိုပွင့်လာပြီးpolicy တွေလည်းပုံမပွင့်လင်းလာတဲ့အပြင်နိုင်ငံရေးစုဝေးပွဲကြီးတွေကျင်းပနိုင်တဲ့အတိုင်းတာဟာလည်းဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေရရှိလာတယ်ဆိုတဲ့အရေးလက္ခဏာပါပဲဒီအချက်လက်တွေကိုအစီရင်ခံစာမှာဖော်ပြထားခြင်းမရှိပါဘူ
းဒီယန်ကီလီရဲ့အစီရင်ခံစာကိုတုံ့ပြန်ခဲ့ကြတဲ့ညီလာခံတက်ရောက်တဲ့ကိုစလီများနဲ့ဗြိတိန်သမ္မတကြီးကတော့လူ့အခွင့်အရေးချိန်နှီးနဲ့ပတ်သက်လို့အစိုးရမကင်းဖြစ်မှုတွေကိုတင်ပြခဲ့ပါတယ
် In the lead up to the elections there has been a shrinkage of civil society space creating difficulties for the media and human rights
ဒီကဘွေချင်းပါဖို့နီးကလာဒီမှာအခြေခံလူမှုအဖွဲ့အစည်းရဲ့လုတ်ပိုင်ခွင့်နည်းမြေချင်းမြောင်းလာပြီးတော့မီဒီယာနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေအတွက်ပုံမှုအခက်အခဲတွေကြုံတွေ့လာတာတွေ့ရပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုယုံခွင့်လို့နဲ့ပတ်သက်ပြီးတော့ကန့်တတ်ချုပ်ချယ်မှုတွေတိုးလာတာတွေ့ရတယ်လို့ဖန်ဆီးမှုတွေရှိပြီးဆွဲချက်တင်ခံထားရသူတွေလည်းရှိနေပါတယ်ရခိုင်မှာရိုဟင်ဂျာလူမှုအဖွဲ့အစည်းရဲ့အခြေအနေဟာလည်းမြန်မာနိုင်ငံအတွက်အရေးကြီးလှုပ်ဆောင်ပေးရမယ့်ကိစ္စရပ်တစ်ခုဖြစ်နေပါတယ
်တရုတ်ကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစေးစာချုပ်ကိုချုပ်ဆိုနိုင်ခဲ့တာကိုချီးကျူးလိုက်ပါတယ
် China has all along remained seized off and actively supported this peace process and commends the Myanmar government for maintaining social stability and governance social development
ဒီနိုင်ငံအနေနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုကိုအစဉ်တစိုက်ထောက်ခံအားပေးလာတာဖြစ်ပြီးမြန်မာအစိုးရအနေနဲ့လူမှုရေးတည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုကိုပေါ်ဆောင်နိုင်တဲ့ကြိုးပမ်းမှုတွေကိုချီးကျူးပါတယ်လူ့အခွင့်အရေးကာကွယ်စောင့်ရှောက်ရမှာမြန်မာနိုင်ငံအနေနဲ့ပြည်တွင်းရေးကိစ္စရဖြစ်ပြီးအချုပ်အခြာအာဏာပိုင်ဆိုင်မှုကိုနိုင်ငံတကာကလေးစားဖို့နဲ့လူ့အခွင့်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ကြိုးပမ်းမှုကိုဝိုင်းဝန်းကူညီကြဖို့တိုက်တွန်းပါတယ်
။အမေရိကန်အမျိုးသမီးကိုစလီကရိုဟင်ဂျာမွတ်စလင်တွေခွဲခြားဆက်ဆံမှုခံနေရတဲ့အကြောင်းစိုးရိမ်မကင်းဖြစ်မှုကိုအခုလိုထပ်လောင်းပြုတ်ခဲ့ပါတယ
်။ Reiterate our serious concern about discrimination and violence against members of the Rohingya and the
Rohingya တွင်နဲ့မြန်မာနိုင်ငံတခွင်ရှိမွတ်စလင်တွေပေါ်ခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့ဆိုရင်မကင်းဖြစ်တဲ့အကြောင်းထပ်လောင်းပြောလိုပါတယ်။စီရင်ခံစာမှာဖော်ပြထားတဲ့အတိုင်းရိုဟင်ဂျာတွေနဲ့မွတ်စလင်တွေဟာဆက်လက်ပြီးခွဲခြားဆန်ခံနေရပါတယ်။ခရီးသွားလာခွင့်အသက်မူဝင်ကြောင်းခွင့်နဲ့ပညာရေးနဲ့ကျန်းမာရေးပြုစုစောင့်ရှောက်ခွင့်တွေမှာခံစားခွင့်တွေမှာကန့်သတ်ခွင့်တွေရင်ဆိုင်နေရပြီးအမျိုးဘာသာတာသနာကာကွယ်စောင့်ရှောက်ရေးဥပဒေရလည်းနှိတ်ကုတ်ခံနေရတာဖြစ်ပါတယ်။ဒါအပြင်ဒီနှစ်တခြားနိုင်ငံတွေကိုခြေချဖို့ထွက်ပြေးကြသူတွေရေးလေကျမတို့စိုးရင်ပါလေလို့အမေရိကန်ကိုယ်စားလှယ်ကပြောသွားတာဖြစ်ပါလေ EU ဥရောပသမဂ္ဂကိုစားချက်ကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာတိုးတက်မှုတွေကိုကြိုးစိုးလိုက်ပေမဲ့ယုံကြည်ချက်ကြောင့်အချင်းကျနေကြသူတွေအလုံးကိုပြန်လွှတ်ပေးဖို့အခုလိုတောင်းဆိုလိုက်ပါလေ
We urge the government to release all those imprisoned for exercising the right to freedom and expression and to ensure a safe and
လူလာစွာထုတ်ပေါ်ပြောဆိုမှုကြောင့်အချင်းကျနေကြသူအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုပါရစေ လူခွင်လှုပ်ရှားသူတွေနဲ့သတင်းတောက်တွေကိုလွတ်လပ်စွာထုတ်ဖော်ပြောဆို권ပြုဖို့အပြင်ဘေးအန္တရာယ်ကင်းရှင်းစွာလှုပ်ရှားလူဆောင်권ပြုဖို့တိုက်တွန်းပါတယ်။ဒါအပြင်အထုကိုယ်စားလှယ်ကိုလည်းသူသွားလိုတဲ့နေရာကိုသွား권ပြုဖို့နဲ့လူခွင်ရေးမဟာမင်းကြီးရုံွယ်ဖွင့်လှစ်နိုင်မဲ့အချိန်ချမှတ်ပေးဖို့ကိုလည်းတိုက်တွန်းပါတယ်
။အီရန်၊ကျူဘာ၊ရုရှား၊မြောက်ကိုရီးယားနဲ့လောနိုင်ငံကကိုယ်စားလှယ်တွေကတော့မြန်မာနိုင်ငံပေါ်ခုလိုလူခွင်ရေးအထူးစုံစမ်းစစ်ဆေးရေးမှုခန့်အပ်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်ခါထွေထွေညီလာခံတတိယကော်မတီမှတင်ပြဆွေးနွေးတာတဲ့ဂျနီဗာရှိလူခွင့်ကောင်စီမှကျင်းပတဲ့ UPR ခေါ်နိုင်ငံတကာပုံမှန်ပြန်လည်လေ့လာသုံးသပ်တဲ့စနစ်ရဆွေးနွေးဖို့လိုလားတဲ့အကြောင်းတိုက်တွန်းခဲ့ကြပါတယ်မြန်မာနိုင်ငံဒီနေ့နိုဝင်ဘာလ9ရက်နေ့မှာတော့လူခွင့်ကောင်စီရဲ့ UPR မှတင်ပြဆွေးနွေးဖို့လည်းရှိပါတယ်ရှင
်မြန်မာနိုင်ငံလူခွင့်အထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့အစီရင်ခံစာချက်နဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်တွေကိုဒေါ်လာလတန်စူးစီးတင်ပြတော့တာဖြစ်ပါတယ်အခုတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ထပ်သတင်းတစ်ပုဒ်ဆက်ပါမယ်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်ခဲ့တဲ့စက်တင်ဘာလ10ရက်နေ့ကစလို့မဲဆွယ်စည်းရုံးရေးမှာတားဆီးကန့်သတ်မှုတချို့ရှိပေမဲ့အတိုင်းအတာတစ်ခုထိတော့လွတ်လပ်မှုရှိပေမဲ့လည်းကိုယ်စားလှယ်လောင်းနေပေါ်ချင်းချောက်မှုတွေရှိကြကိုတွေ့ရတယ်လို့မြန်မာနိုင်ငံရွေးကောက်ပွဲအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ကတာစင်တာကကြေညာချက်ထုတ်ပြန်လိုက်ပါတယ်စစ်တပ်တွင်းကမဲယုံနေမှာရွေးကောက်ပွဲလေ့လာသူတွေစောင့်ကြည့်ခွင့်မပေးတဲ့ကိစ္စကိုလည်းကာတာစင်တာရဲ့ညင်ညာချက်မှာထောက်ပြထားပါတယ်အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နိုင်ငံအခြေစိုက်ကာတာစင်တာဟာနိုင်ငံတကာရွေးကောက်ပွဲတွေတရားမျှတမှုရှိမရှိဆိုတဲ့အပေါ်စောင့်ကြည့်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးမြန်မာနိုင်ငံကရွေးကောက်ပွဲအတွက်လည်းလွန်ခဲ့တဲ့လအနည်းငယ်ကတည်းကအနီးကစောင့်ကြည့်နေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်ရွေးကောက်ပွဲမဲဆယ်စည်းရုံးမှုတွေအတွင်းသူတို့တွေးရှိထားတဲ့အချက်အလက်တွေနဲ့ပါတီအသီးသီးကကိုယ်စားလှယ်လောင်းနေရဲ့တိုင်ကြားချက်တွေကိုအထူးထူးရွေးကောက်ပွဲကျင်းပဖို့ဆယ်ရက်အလိုအောက်တိုဘာလ28ရက်နေ့ရက်စွဲနဲ့ကာတာစင်တာကကြေညာချက်ထုတ်ပြန်လိုက်တာပါစက်တင်ဘာလ10ရက်နေ့ကစတင်ခဲ့တဲ့ရက်60ကြာရွေးကောက်ပွဲမဲဆယ်စည်းရုံးမှုတွေမှာအတိုင်းအတာတစ်ခုအထိငြိမ်းချမ်းပြီးလွတ်လပ်မှုရှိပေမဲ့လည်းတချို့နေရာတွေမှာချင်းချောက်မှုတွေရှိနေတာကိုတွေ့ရတယ်လို့ကာတာစင်တာရဲ့ဒီမိုကရေစီအစီအစဉ်ကပူးတွဲညွှန်ကြားရေးမှူးတဦးဖြစ်သူJonathan Stone Stees ကဗီဒီယိုကိုပြောပါတယ
် Well, I think one of the concerns is that political space remains uneven. There are instances of intimidation and restriction and so
on. ဆွေးနွေးကြောင်းတဲ့အရာတစ်ခုကတော့နိုင်ငံရေးရလှုပ်ရှားနိုင်မှုမှာကန့်သတ်ချက်တွေရှိနေတဲ့ကိစ္စပါ။အချို့နေရာတွေမှာချင်းချောက်တာတွေကန့်သတ်ချုပ်ချယ်တာတွေရှိနေတာတွေ့ရပါတယ်။အထူးသဖြင့်တော့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့စစ်တပ်ရှိနေတဲ့နေရာတွေမှာနိုင်ငံရေးပါတီဝင်အချို့ကိုကိုတိလက်ရောက်တိုက်ခိုက်တယ်ဆိုတဲ့တိုင်ကြားမှုတွေကျွန်တော်တို့ရရှိပါတယ်။ဒါပေမဲ့အားလုံးကိုခြုံကြည့်မယ်ဆိုရင်တော့တိတာကြီးမားတဲ့ပြဿနာတွေမဖြစ်စေဘဲနိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေပေါ်မဲဆွယ်စည်းရုံးမှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုမျှတစွာကင်တွယ်အသုံးပြုတာကိုတွေ့ရပါတယ
်။အတိုက်ခံ NLD ပါတီကိုထောက်ခံသူတွေကိုတိလက်ရောက်တိုက်ခိုက်ခံခဲ့ရတဲ့အကြောင်းသူတို့ထံတန်ကြားတာတွေလည်းရှိခဲ့တယ်လို့ဆိုပါတယ
်။ The NLD informed us of 5 cases in which their supporters were physically attacked or threatened.
သူတို့ကိုထောက်ခံသူတွေကိုတိလက်ရောက်တိုက်ခတ်ခံခဲ့ရတယ်ဆိုပြီး NLD ပါတီကကျွန်တော်တို့ကို၅ချိန်တိုင်ကြားထားပါတယ်။အခြားတိုက်ခိုက်မှုတွေရှိခဲ့တယ်ဆိုတာလည်းကျွန်တော်တို့ကြားသိရပါတယ်။ကျွန်တော်တို့ထံကိုတရားဝင်တိုင်ကြားလာကြတဲ့သူတွေထဲမှာ NLD ပါတီအပြင် USDP ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီလည်းပါပါတယ်။ဒါတွေဟာရွေးကောက်ပွဲမဲဆွယ်စည်းရုံးမှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်တာတွေပါ။လက်နက်ကိုင်အဖွဲ့အစည်းတွေကတားဆီးပိတ်ပင်တာမျိုးမဟုတ်ပါဘူး။
NLD ပါတီကိုယ်စားလှယ်လောင်းနေကိုကိုကျွန်းကိုမဲဆွယ်စည်းရုံးရေးသွားဖို့အခက်ခဲကြုံခဲ့ရတာနဲ့ပြိုင်ဘက်ကြံ့ခိုင်ရေးပါတီကတော့ကိုကိုကျွန်းမှာမဲဆွယ်စည်းရုံးမှုအခက်ခဲမရှိခဲ့ဘူးဆိုတဲ့ကိစ္စကိုလည်းကာတာစင်တာအနေနဲ့တရားဝင်မဟုတ်တဲ့တိုင်ကြားစာရရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာနိုင်ငံရေးပါတီတွေလူမှုအခြေပြုလူမှုအဖွဲ့အစည်းတွေအကြားအမျိုးသားရေးနဲ့ဘာသာရေးဆိုင်ရာဟောပြောစည်းရုံးမှုတွေရှိလာမှာကိုစိုးရိမ်နေကြဆဲဖြစ်ပေမဲ့ခုချိန်ထိတော့သူတို့အနေနဲ့အဲ့ဒီလိုဟောပြောစည်းရုံးမှုတွေရှိတာကိုမတွေ့ရသေးဘူးလို့ Jonathan Stone Streets ကပြောပါတယ်။ Carter Center ရဲ့ကြီးညာချက်ထဲမှာရွေးကောက်ပွဲကော်မရှင်နဲ့အစိုးရထံအကြံပြုချက်တချို့တင်ပြထားတာနဲ့ပတ်သက်လို့လည်း Jonathan Stone Streets ကအခုလိုပြောပြပါတယ်
။ We made a couple of recommendations to the government. One is that the activists arrested for posting satirical material online should be released.
ကျွန်တော်အနေနဲ့အစိုးရထံကိုတင်ပြထားတဲ့အကြံပြုချက်တွေမှာတော့ပထမတစ်ခုကတော့ online ပေါ်မှာသေရောစာတွေကိုတင်ပြခဲ့လို့ဆိုပြီးဖမ်းဆီးခံထားရသူနှစ်ဦးပြန်လွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုထားပါတယ်။အဲ့လိုဖမ်းဆီးချင်းချောက်မှုတွေမှာနောက်မှမဖြစ်အောင်ကြိုတင်ပြင်ဆင်မှုတွေလည်းလုပ်တင်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်လို့တော့နိုင်ငံရေးပါတီတွေကတိုင်ကြားလာတာတွေကိုအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့အထူးသဖြင့်တော့မဲဆွယ်စည်းရုံးတဲ့နေရာမှာဘာသာရေးကိုအသုံးချတာနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ပေးဖို့မဲပေးခွင့်ရှိသူတွေစာရင်းကိုကြည်ကြဲပြတ်ပြတ်ထုတ်ပြန်ပေးဖို့မဲပေးခွင့်ရှိသူတွေရဲ့စာရင်းကိုပြုစုတဲ့နေရာမှာနှီးပညာပိုင်းဆိုင်ရာအခက်အခဲရှိနေတာနဲ့အဲ့ဒီအခက်အခဲကိုဘယ်လိုကင်တွယ်ဖြေရှင်းနေတယ်ဆိုတာ ပွင့်လင်းမြင်သာမှုရှိအောင်လုပ်ပေးဖို့မဲရောက်မှုတွေအနေနဲ့ပြည်ရင်းကရွေးကောက်ပွဲစောင့်ကြည့်သူတွေပေါ်ကန့်သက်ချုပ်တယ်မှုတွေမလုပ်ဆောင်ပဲလွတ်လပ်စွာလာရောက်လေ့လာခွင့်ပေးသင့်တယ်လို့ကျွန်တော်တို့အကြံပြုထားပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပြည်ရင်းပြည်ပကရွေးကောက်ပွဲစောင့်ကြည့်သူတွေကိုဖိတ်ခေါ်ထားပေမဲ့စစ်တပ်အတွင်းကမဲရုံတွေကိုရွေးကောက်ပွဲစောင့်ကြည့်သူတွေဝင်ရောက်ခွင့်မပေးဘူးဆိုတဲ့ကော်မရှင်ရဲ့ရည်တည်ချက်ကိုကြီးညာချက်ထဲမှာထောက်ပြထားပါတယ်။ပြည်တွင်းကြိုတင်မဲပေးမှုတွေနဲ့ပတ်သက်လို့အထူးသဖြင့်တမတော်သားတွေရဲ့ကြိုတင်မဲပေးမှုနဲ့ပတ်သက်လို့ရွေးကောက်ပွဲစောင့်ကြည့်သူတွေသိရှိနိုင်အောင်ထုတ်ပြန်ပေးသင့်တယ်လို့လည်းကာတာစင်တာကပြောပါတယ်။ကာတာစင်တာကအခုထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပါဝင်တဲ့အကြံပြုချက်တွေဟာရွေးကောက်ပွဲမတိုင်ခင်မှာအချိန်မီပြင်ဆင်လို့ရနိုင်တဲ့အချက်တွေဖြစ်တယ်လို့ Jonathan Stone Stitch ကပြောပါတယ်။နိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေရဲ့တင်ပြချက်တွေကိုကာတာစင်တာအနေနဲ့ရွေးကောက်ပွဲကော်မရှင်ထံတရားအသိပေးအကြောင်းကြားတာမျိုးလုပ်ခွင့်မရှိပေမဲ့လည်းရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေနဲ့မကြာခဏတွေ့ဆုံလေးရှိတယ်လို့ဆိုပါတယ်။အထွေထွေရွေးကောက်ပွဲပြီးဆုံးသွားတဲ့နောက်ပိုင်းမှာလည်းသူတို့အဖွဲ့ကတွေ့ရှိတဲ့အချက်အလက်အပြည့်အစုံကိုကာတာစင်တာအနေနဲ့ကြေညာချက်ထုတ်ပြန်သွားမယ်လို့ Jonathan Stone Streets ကပြောပါတယ်ခင်ဗျာ။
ကိုယ်စားဝန်ထမ်းတင်ပြတော့တာဖြစ်ပါရခင်ဗျာတစ်ဆက်ထဲမှာပဲအခုလိုအရေးကြီးတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာယုံကြည်ချက်ကြောင့်အကျဉ်းချက်ခံထားရသူတွေထိမ့်သိမ်းခံထားရသူတွေပါဝင်သင့်တယ်လို့အမျိုးသားလူ့ခွင့်ရေးကော်မရှင်ကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲမှာပါဝင်ခွင့်ရဖို့အတွက်နိုင်ငံရေးအကျဉ်းသားတွေဖမ်းဆီးခံကြောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကအစိုးရကိုတောင်းဆိုလိုက်တာပါအကြောင်းစုံကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
လွတ်တော်ရွေးကောက်ပွဲတွေချင်းပဖို့သတင်းတပတ်ကျော်လောက်ပဲလိုတော့တဲ့အချိန်မှာပဲနိုင်ငံရေးအကျဉ်းသားတွေဖမ်းဆီးခံចောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတောင်းဆိုလိုက်ပါတယ်။ဒီလူတွေကိုလူငင်းချမ်းသာခွင့်ပေးဖို့သမ္မတဦးသိန်းစိန်ထံကိုလည်းမြစ်တာရက်ခံထားပြီးအကျဉ်းချနေသူဖမ်းဆီးခံရသူတချို့ပြန်လွှတ်လာဖို့မျှော်လင့်တဲ့အကြောင်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကပြောပါတယ်
။ဘဝလူ့အခွင့်အရေးကြီးညာသာမန်ဆိုလို့ရှိရင်လည်းဒါနိုင်ငံရေးနဲ့ပြည်သူ့အခွင့်အရေးများကိုနေပြီးတဲ့အခါမှာနော်ပါဝင်ခြင်းသုံးပိုင်ခြင်းဆိုတာကိုပြဋ္ဌာန်းထားပါတယ်ကျွန်တော်တို့မြန်မာနိုင်ငံဆိုလို့ရှိရင်ကမ္ဘာ့အခွင့်အရေးပြည်သာသာမန်ကိုနေပြီးတော့နော်ထောက်ခံထားတဲ့နိုင်ငံတစ်နိုင်ငံနဲ့ဖြစ်တဲ့အခါမှာဒီလိုချင်းခါမျိုးမှာတော့အားလုံးလည်းပဲပါဝင်ပြီးတဲ့အခါမှာသာနာမင်းပြည်ပိုင်ခြင်းရှိတယ်လေဒီစားတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီလိုထုတ်ပြန်ချက်ထုတ်ပြန်ခဲ့ခြင်းနဲ့ကျွန်တော်ဖြစ်ပါတယ်ညောင်လေးကျဲဆိုတာကတော့နော်လူတိုင်းမှာရှိတင်တာပေါ့နော်အဲဒီညောင်လေးကျဲအတိုင်းကျွန်တော်တို့ထုတ်ပေးနိုင်မယ်ဆိုလို့ရှိရင်တော့အားလုံးရွေးကောက်ပွဲမှာနေပြီးတဲ့အခါမှာလွတ်လွတ်လပ်လပ်ပြောလို့ချင်းချင်းနဲ့အပါဝင်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်ဒါကိုကျွန်တော်တို့ရည်ရွယ်ခြင်းပဲဖြစ်ပါတယ
်မြန်မာအချင်းထောင်တွေထဲမှာနိုင်ငံရေးအချင်းသားအစီအတွက်အတိအကျကိုတော့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကအတိအကျမပြောပါဘူးဒါပေမဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေကထောက်ပြပြောဆိုနေတဲ့နိုင်ငံရေးအကျဉ်းသားဆိုတာကိုသမရအနေနဲ့ထည့်သွင်းစဉ်းစားနိုင်ဖို့အစဉ်တစိုက်တောင်းဆိုနေတာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပါတယ
်။ဘာကြောင့်လဲဆိုတဲ့အခါမှာကျတော့တွတ်လိုက်တယ်နဲ့မရဘူးပေါ့နော်တွတ်လိုက်ပြီးတဲ့အခါမှာကျတော့အပြင်မှာကျွန်တော်တို့ရာဇဝတ်မှုကျူးလွန်တာတို့ဟာတို့မဖြစ်ဘူးလေဒါအရေးကြီးနေတာဦးနော်ဟိုတခါတုန်းကကျွန်တော်တို့တွတ်လိုက်တဲ့ခဲမှနေပြီးတော့ရဲနှစ်ယောက်အတက်ခံလိုက်တဲ့ကိစ္စမျိုးနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေလည်းအများကြီးဖြစ်လာပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကနေပြီးတော့နည်းလမ်းစွာနဲ့ကျွန်တော်တို့ပါဝင်ဆွေးနွေးနိုင်မယ့်ဆိုတဲ့အားလေးကိုကျွန်တော်တို့အသေးပေးပြီးတော့လည်းဖော်ပြထားပါတယ်ခင
်ဗျ။မြမအချင်းထောင်တွေထဲမှာတော့ယုံကြည်ချက်ကြောင့်ဖန်ဆီးခံထားရသူတွေအမျိုးသားပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြတဲ့ကျောင်းသားတွေနဲ့ပြည်သူတွေကိုစီရင်ချက်မချနိုင်သေးပဲထိမ့်သိမ်းထားသလိုတက်ကြွလှုပ်ရှားသူတွေအလို့သမားအခွင့်အရေးတောင်းဆိုခဲ့ကြသူတွေသိသိကံလေယာမြေပြင်ရရေးဆန္ဒပြခဲ့ချသူတွေတရားရင်ဆိုင်နေရစေထိမ့်သိမ့်ခံနေရစေဖြစ်ပါရဲ့ရှင
်အဲ့ဒါကတော့မတ်တင်ကြီးထိုက်စုစည်းတင်ပြတော့တာဖြစ်ပါရဲ့ခင်ဗျ VOA American တန်ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ကိုအီးမေးလ်ကနေဝေဖန်အကြံပြုလို့ရတယ်တထေးချင်းတောင်းလို့ရတယ်ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ကိုဆက်သွယ်နိုင်ကြပါခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ဒါရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာရင်းနေမနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချတာချက်စတာတွေနဲ့အတူ
မဲဆင်းရင်မှားတာကတော့ကျွန်တော်တို့မကြုံဘူးတော့မှားတယ်ဗျာပြီးခဲ့တဲ့ဂျပန်ရုပ်ောက်ပဲတွေကလည်းရုပ်ောက်ပဲတစ်ခုလုပ်တာပဲလေ
အဲဒီမှာပတ်စဉ်မြမကြီးတုံးသက်ချက်အစီအစဉ်ကိုပြန်လည်တင်ဆက်တဲ့အခါမှာအပြည့်စုံကြရပါလိမ့်မယ်အဲဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမူရင်းမပြတ်ကောက်နှုတ်ချက်ကိုတင်ဆက်ပေးကြပါတယ်ဦးကျော်စန်းသာစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျ
1960ပြည့်ရွေးကောက်ပွဲလွန်အာနာသိမ့်မှုရဲ့သမိုင်းသင်ခန်းစာဆိုတဲ့ခေါင်းစဉ်နဲ့ရောဘတ်ထေလာရေးသားထားတဲ့ဆောင်းပါးကို Nikkei Asian Review ကထုတ်လုပ်တင်ပြလိုပါတယ်။လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲကို1960ပြည့်ရွေးကောက်ပွဲနဲ့အနီးဆုံးနှိုင်းယှဉ်နိုင်တယ်လို့ဆိုပါတယ်။ထိုစဉ်ကဥနုမဲအပြတ်နိုင်ရတဲ့အကြောင်းရင်းတွေထဲမှာသူဟာစစ်တပ်ကိုတမူထူးခြားစွာဆန့်ကျင်ပြခဲ့တာလည်းပါတယ်။ဒါပေမဲ့ဒီအချက်ဟာနောက်ခါဗိုလ်ချုပ်နေဝင်ကသူဘာကြောင့်အာဏာသိမ်းရလဲဆိုတာအကြောင်းပြလို့ရမယ်လူပုဂ္ဂိုလ်ဆိုင်ရာနိုင်ငံရေးဖြစ်သွားခဲ့ပါတယ်ဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာပြုလို့ရေးဂတိပေးခဲ့တယ်ရွေးကောက်ပွဲပြီးတာနဲ့ဒီဂတိအတိုင်းဖွဲ့စည်းပုံမှပြင်တယ်ဘာသာကြားတိုင်းရင်းသားတွေကဘာသာရေးလွတ်လပ်ခွင့်အတွက်ဖွဲ့စည်းပုံပြင်ဆင်ဖို့လှုပ်တော့အယူဆွဲပြင်းတဲ့ဗုဒ္ဓဘာသာဝင်တွေဒေါသဖြစ်ခဲ့ကြပါတယ်တခါဥနုဟာရခိုင်နဲ့မွန်ဂိုပြည်နယ်ပေးမယ်လို့ဂတိပြုတယ်ဒီဂတိတွေကြောင့်ရွေးကောက်ပွဲတော့နိုင်ခဲ့ပါရဲ့သို့တော်လည်းဒီအချက်ဟာနောင်ပြဿနာဖြစ်စီမဲ့မျိုးစေ့ချခဲ့သလိုဖြစ်နေတယ်ဒီပြဿနာဟာဒေါအောင်ဆန်းစုကြည် 2012 ရွေးကောက်ပွဲအပြီးလွှတ်တော်ရောက်လာတာနဲ့တပြိုင်တည်းပြန်ပေါ်ခဲ့တယ်ဘယ်လိုမျိုးပြဿနာပေါ်ခဲ့ရလဲဆိုတာကိုတော့ရောဘတ်တီလာဟာဒီနေရာမှာဆက်လက်ဖော်ပြမထားပါဘူးခင်ဗျာနောက်ပိုင်းဒီပြဿနာရှုပ်ထွေးလာပြီးအခုခါအမျိုးဘာသာကာကွယ်ရေးဥပဒေဟာဗုဒ္ဓဘာသာမျိုးမဟုတ်တဲ့သူတွေရဲ့ဘဝကိုပုံပြီးခက်ခဲအောင်ရည်ရွယ်ထားတာဖြစ်တယ်လို့ဆိုပါတယ်အဲ့ဒီနောက်မှာတော့ဒီလိုပြဿနာတွေရောက်နောင်ဗိုလ်ချုပ်နေဝင်အနာသိနေပြီးဓာရီကိုပြင်ဖို့ကြိုးစားခဲ့တယ်လို့ဆက်ရေးပါတယ်သို့တော်လည်း2015ရွေးကောက်ပွဲအပြီးမှာတော့စစ်တပ်ကအလားတူအာဏာသိမ်းမဲ့အလားအလာမရှိသလောက်ပဲလို့လည်းခန့်မှန်းထားပါတယ်။ရွေးကောက်ပွဲရလဟာနိုင်ငံစည်းလုံးညီညွတ်ရေးကိုထိခိုက်စေမှာမဟုတ်ဘူးဆိုတာစစ်တပ်ကကြိုတွက်နိုင်တယ်။လူတွေရဲ့မျှော်လင့်ချက်သိမြင်မှနေတယ်။နောက်ပြီးစစ်တပ်အနေနဲ့မမျှော်လင့်တဲ့အန်ဒီယေပေါ်လာရင်ထိန်းချုပ်နိုင်တဲ့အခြေအနေပုံများတယ်လို့ဆိုပါတယ်။ပုံပြီးအရေးကြီးတာကစစ်တပ်အနေနဲ့1962ခုနှစ်ကဗိုလ်ချုပ်နေဝင်လို့နိုင်ငံရေးစနစ်ကိုဖျက်သိမ်းပြီးအာဏာသိမ်းစရာမလိုကာကြုတ်ရဲ့သဘောအရလူအပ်တဲ့ထင်အာဏာသိမ်းပိုင်ခွင့်ရှိနေလို့ပဲဖြစ်တယ်လို့ဆိုပါတယ်။ဆိုတော့နိုင်ငံရေးသမားတွေသတိထားမှာစစ်တပ်ဟာခင်များတို့ကိုမျက်လုံးတထောက်ကြည့်နေတယ်။သူတို့ဟာနောက်တစ်ကြိမ်အာဏာသိမ်းဖို့လုပ်ပိုင်ခွင့်နဲ့ဖွဲ့စည်းပုံကပေးထားတဲ့တာဝန်ရှိတယ်။အကောင့်ထဲမဖော်နိုင်တဲ့အရာတွေကိုဂတိပေးသူတွေလည်းဒုက္ခတွေ့နိုင်တယ်။ဒုတိယကမ္ဘာစစ်ကစကားနဲ့ပြန်ပြောရရင် Careless talk costs lives.အမှတ်တမဲ့ပြောတဲ့စကားကြောင့်အသက်တွေဆုံးရှုံးရတာမျိုးဖြစ်လာနိုင်တယ်လို့ရောဘတ်ဒီလာကရေးသားထားပါခင်ဗျာမြန်မာညဉ့်ညံရေးကိုတရုတ်ကြီးကြပ်ကူညီနိုင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Global Times မှာဒင်းဂန်းရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်မြန်မာနိုင်ငံညဉ့်ညံရေးဖြစ်စဉ်မှာအနောက်နိုင်ငံတွေနဲ့ဂျပန်ပါဝင်တာမကြိုက်လို့တရုတ်ဝင်နှောက်ခဲ့တယ်ဆိုတဲ့ဆူဆွဲချက်တွေဘယ်လိုဖြစ်လာတယ်ဆိုတာမသိရပါပဲမေးစရာဖြစ်လာတာကတော့မြန်မာညဉ့်ညံရေးဖြစ်စဉ်မှာတရုတ်ဟာစောင့်ကြည့်ကြီးကြပ်သူတယောက်ဖြစ်လာနိုင်မလားဆိုတာပဲဖြစ်ပါတယ်မြန်မာနိုင်ငံရဲ့တည်ငြိမ်ရေးကိုတရုတ်ဟာအနောက်နိုင်ငံတွေနဲ့ပူပြီးဂရုစိုက်တယ်။မြန်မာနဲ့တရုတ်တို့ဟာနိုင်ငံရေးစနစ်ချင်းမတူကြပေမဲ့နှစ်နိုင်ငံတိုးတက်တည်ငြိမ်ရေးအတွက်ဆက်ဆံကြရမှာအတားအဆီးမဖြစ်နိုင်ပါဘူး။မြန်မာနိုင်ငံဟာပါလီမန်စနစ်ကိုကျင့်သုံးတယ်ဆိုပေမဲ့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံတို့ဟာနိုင်ငံရေးစနစ်ချင်းယဉ်ကျေးမှုအစဉ်လာချင်းတိုင်းရင်းသားထွေပြားပုံချင်းမတူကြပါဘူး။ဒါကြောင့်အနောက်နိုင်ငံတွေဟာတိုင်းရင်းသားတွေနဲ့ပြုလုပ်တဲ့ညီညာရေးဆွေးနွေးပွဲမှာစိတ်ဆက်ညီနိုင်သူအဖြစ်ဆောင်ရွက်နိုင်တဲ့တဘာဝအနေထားမှာမရှိပါဘူးလို့ဆိုပါတယ်တရုတ်ဟာကုလသမဂ္ဂညီညာရေးထိမင်းတပ်ဖွဲ့တွေမှာပါဝင်ကြဘူးတဲ့အတွေ့အကြုံရှိတယ်မြန်မာညီညာရေးဆွေးနွေးပွဲတွေမှာအပြုသဘောနဲ့ပါဝင်မှုတွေ2013တုန်းကမြန်မာအစိုးရနဲ့ကချင်ကောင်းဆောင်တွေဆွေးနွေးပွဲကိုဆွေးနွေးမှလက်ခံကြီးမှပေးခဲ့တယ်ဒါကြောင့်မြန်မာညီညာရေးအတွက်တရုတ်နိုင်ငံဟာအနောက်နိုင်ငံတွေနဲ့ဂျပန်တို့နဲ့ပူးပြီးထူးထူးခြားခြားဆောင်ရွက်ပေးထိုင်တယ်လို့ရေးသားထားပါတယ်ဆောင်းပါရှင်ဟာတရုတ်အစိုးရအပေါ် People's Daily သတင်းစာရဲ့အကြီးတန်းအက်ဒီတာတူဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်း တင်ပြချက်တွေကိုကောက်နှုတ်ပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါမနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN အတုံးတုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးနေပါတယ်ခင်ဗျာ
ဒီကနေ့မနေ့တင်ပြမယ် EDM အတုံးကတော့
Living Hand to Mouth
ဖြစ်ပါတယ်စာလုံးပေါင်းက LIVING Living က LIVE Live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် HAND Hand ကလေ TO2 ကမှာ MOUTH Mouth ကပါစားဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝယတ္တိတာလက်ကဏ္ဍပါစပ်ဆိုပြီးတော့အဓိပ္ပာယ်ရပါတယ်။ဒီသုံးဆင်းသက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်။လူတွေကစီးပွားပြည့်သိကျက်တဲလွန်းလာတော့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်။လက်ထဲမှာစားစရာရောက်လာတာနဲ့ပါစပ်ထဲတန်းထည့်ရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တနေ့လုံးမှတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာကလေး3ယောက်ရှိတယ်ခင်မွန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့ဒီပေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
ဒီနေ့တော့မှဒီနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုကြားခဲ့ကြတာဖြစ်ပါရခင်ဗျာအခုတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံအနာဂတ်အတွက်အမတန်အရေးကြီးလာတဲ့ရွေးကောက်ပွဲကျင်းပဖို့နှီးကပ်လာခြင်းအထိပြန်ပြင်လို့မရနိုင်တော့တဲ့မဲစရင်အမှားယွင်းတွေကြောင့်ပြည်သူတို့မဲပေးခွင့်ဆုံးရှုံးကြမှာဖြစ်တယ်လို့ရွေးကောက်ပွဲရဲ့ရက်လက်မှာပါရက်ခတ်မှုတွေရှိလာနိုင်တဲ့အခြေအနေဖြစ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပါဝင်ရှင်ပြန်ကြမယ်အမတ်လောင်းတွေနိုင်ငံရေးပါတီတွေကပိုးပြီးတော့ထိထိရောက်ရောက်ထောက်ပြပြောဆိုတဲ့နယ်တိုင်တန်းအရေးယူတာတွေလုပ်တဲ့နယ်လို့တုံသက်သူတွေကပြောကြပါတယ်။1990ပြည်နှစ်ရွေးကောက်ခံပြည်သူကိုယ်စားလှယ်လောင်း NLD ဗဟုကော်မတီဝင်ဟောင်းဦးစောနိုင်နိုင် EPSDF ခေါင်းဆောင်ဟောင်းမြမရေးတုံသက်သူဦးအောင်သူငင်းတို့နဲ့ဦးကျော်စံသားကဆွေးနွေးတုံသက်ထားတာကိုနားဆင်ကြပါခင်ဗျာ
။ပထမဆုံးမေးချင်တာကတော့အခုရွေးကောက်ပွဲကျင်းပဖို့လှုပ်လာတဲ့အချိန်မှာမဲမမှန်ကန်မှုပေါ့လေမသမာမှုလို့တော့ကျွန်တော်လောလောဆယ်မှာကင်မွန်မတက်ခြင်းသေးပါဘူးမဲစရင်မှားရင်မှုဘယ်တော့တောင်မှားတယ်လဲဆိုရင်အပြင်းမှားရောက်နေတဲ့မြန်မာပြည်သူတွေကိုကြည့်မယ်ဆိုရင်ထိုင်းမှာအနည်းဆုံး2000ကျော်လောက်ရှိတဲ့ကွန်သူကြီးတို့အများကြီးသိပါလိမ့်မယ်အဲ့ဒီထက်မှ600လောက်ပဲကျူတင်မဲပေးပိုင်ခွင့်စရင်မှာပါပြီးတော့400ကျော်လောက်ပဲမဲပေးခွင့်ရရှိခဲ့ရဆိုတာအင်မတန်မှစိတ်မကောင်းစရာဝန်းနေစရာကောင်းတဲ့ကိစ္စဖြစ်ပါတယ်အလားတူတော့ပဲမြန်မာနိုင်ငံတွင်းမှာလာတဲ့ local migrants တွေပြည်တွင်းမှာပဲကိုယ်မှမနေဘဲတခြားနေရာမှာသွားအလုပ်လုပ်နေတဲ့လူတွေရဲ့မဲစရင်မပါမှုဟာလည်းပဲအလွန်ဆူဆူရွားရွားဖြစ်နေဆိုတာတွေ့ရပါတယ်ဆိုတော့ဦးနိုင်နိုင်များတစုံတရာပြောခြင်းပါကြာဒီမှားယွင်းမှုနဲ့ပတ်သက်ပြီးဘယ်လောက်မှားတယ်ဆိုရဲအမှားဘူးပေါ့လေ
ဟိုမဲစရင်မှားတာကတော့ကျွန်တော်တို့မကြုံဘူးတော့မှားတယ်ကြာပြီးခဲ့တဲ့ဂျာပြရုပ်ောက်ပဲတွေကလည်းရုပ်ောက်ပဲတခုလုတာပါလေအဲဒီမှာလည်းဆန္ဒနယ်မြေ40ကျော်တော့ရှိတာပဲဒါလည်းအဲ့ဒါကြီးမှားတာမရှိဘူးဗျာအခုမှချူချူချာချာဗျာဒီမဲစရင်မလုတ်ခင်ကာလလေးမှာဒီလုံးကျတကောင်စင်းတကောက်တဲ့ဥစ္စာကြီးကိုတေချာလုတ်တယ်ဗျာကောင်းအိမ်ဆိုင်ရာရောက်စစ်သေးရပါဗျာလုတ်တာကိုဗျာလူဦးရေစရင်တင်တော်စုစရင်နေတေချာလုတ်ပြီးတဲ့အခါမှာမကြဘူးနောက်တော့ခဏလောက်ခါမဲစရင်ဆိုတာပေါ်လာတယ်မဲစရင်ပေါ်လာတဲ့အခါမှာဒီလိုမှားတဲ့ဥစ္စာကြီးတော့ဟာဒါဘာကြောင့်မှားတာလဲဆိုတဲ့ဥစ္စာဘယ်လို့မှပြုတ်လို့မရဘူးဗျာအဲ့တော့ဒီဥစ္စာကတမယူရမှားတယ်လားကရလိကအဲ့ဒါဒီခေတ်ကြီးမှာဗျာ ဒီပညာတို့ဟာဒီစနစ်ကွန်ပျူတာကိုအသုံးပြုလို့ရတယ်ဗျာ။ဒါကြောင့်အဲဒါဆိုတဲ့ဒီသရေစကြီးမှားစရာတွေမရှိဘူးဗျာ။သို့သော်လည်းဒီဥစ္စာကြီးမှားရတယ်ဆိုတာကမှားအောင်လုပ်လို့မှားတာပဲလားဆိုတဲ့တံပြဝင်စရာကိုတော်တော်တွေ့ရပါတယ်
။ဟုတ်ကဲ့ခင်ဗျ။ဦးအောင်သူငယ်ဒီလိုမက်ဆင်းဟာအဆမတန်မှားယွင်းနေမှုကြောင့်ဖြတ်တဲ့ရွေးကောက်ပွဲဖြစ်ဖို့အလားအလာကဘယ်လောက်ထိထိခိုက်စေမယ်ထင်ပါလဲဒီလိုမှားယွင်းမှုက
။ဟိုအရင်ရွေးကောက်ပွဲတွေတုန်းကဒီကျွန်တော်တို့မှတ်ပုံပြင်ပြရဲဆိုလို့ရှိရင်သတ်မှတ်တဲ့မဲယုံတွေပါမဲပေးလို့ရတဲ့နေသားပါ။အဲ့တော့အခုချိန်မှာကျတော့ဒီမဲသင်းထဲမှာပါတဲ့ဒီမှာပဲမဲပေးခွင့်ရှိမယ်ဆိုတဲ့အားမျိုးကန့်သတ်ချက်တစ်ခုလုပ်လိုက်ပါတယ်။လုပ်လိုက်တဲ့အခါမှာကျတော့အခုကမဲသင်းထဲမှာပါမပါဆိုတဲ့ကြံစည်ပို့ပြီးတော့အရေးကြီးသွားတာပေါ့နော်။အဲ့တော့အဲ့ဒီနေသားမှာကျတော့အခုကျွန်တော်တို့မှားယွင်းနေရလဲအများကြီးတော့ရှိပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာလည်းဒီလိုနိုင်ငံတကာအဖွဲ့အစည်းတွေပေါင်းပြီးတော့ရွေးကောက်ပွဲကော်မရှင်ကလုပ်နေတာရှိပါတယ်။အထူးသဖြင့် IFES လို့ခေါ်တဲ့ဒီ American ဒီကတိုင်းအဖွဲ့တွေနဲ့လည်းပေါင်းပြီးလုပ်ပါတယ်။ဒါပေမဲ့ဒီအဖွဲ့ကြီးတွေဘက်ကနေရောဟိုဒီကိစ္စတွေနဲ့ပတ်သက်လို့တော့လုံးဝတမာတာမှမပြောဘဲရှိနေတယ်။ဆိုတော့နောက်တစ်ခါကျတော့ရွေးကောက်ပွဲကော်မရှင်ဆိုလိုက်ပြီးမဲဆင်းရေးနဲ့ဖားရတဲ့ပတ်သက်လို့တာဝန်ခံမှုကတော်တော်အားနည်းတယ်လို့ထင်ပါတယ်။ဆိုတော့အဲ့တော့မဖြစ်လာနိုင်လဲဆိုတဲ့အခါကျတော့ရွေးကောက်ပွဲနေ့မှာလူတွေကနာမည်မဲဆင်းနဲ့မပါတာလို့အခုတစ်ခါကျတော့နောက်မဲပေးခွင့်သက်တည်ခံကပ်ပြားတွေဆက်ထုတ်ပြီးတဲ့ဆိုတဲ့အားမျိုးပေါ့နော်။ဒါမျိုးတွေကလည်းဆက်ပေါက်ပွားမှုတွေဖြစ်လာနိုင်ပါတယ်။အဲတော့အများကြီးအငင်းပွားကြရတယ်ရှိတယ်လို့တော့ထင်ပါတယ်
။ဟုတ်ကဲ့အဲ့တော့ကွန်သူညင်းပြောသွားသလိုပဲကြိုတင်လက်မှတ်တွေထုတ်ပေးမယ်ဆိုတော့အဲ့ဒီလက်မှတ်ထဲမှာလက်မှတ်ကန်ဆောင်သူရဲ့ identity ဘာမှမပါဘူးတဲ့ဓာတ်ပုံတွေပါတယ်ဆိုတော့ဒီတိုင်းသူတို့ကြိုက်တဲ့လူကိုထုတ်ပေးပြီးတော့ပြီးကျင်သလိုပေးကြဆိုတာမျိုးလည်းဖြစ်လာနိုင်တယ်ပေါ့ခင်ဗျာဒီမှာ။ဟုတ်နိုင
်မယ်။မဲစင်းမှာပါတဲ့လူတွေကမဲသွားပြီးတဲ့အခါမှာမဲယုံမှာသူကြားမယ်အထောက်အထားကသူရဲ့မှတ်ပုံတင်ကျဲလုံးတော့တည်းဘူးတစ်ခါကျတော့ဒီဥစ္စာကိုမလုပ်ဘဲနဲ့မှတခါလေကပ်ပြားကိုတခါသွားထုတ်ဒါပေမဲ့ဒီသွားထုတ်တဲ့လုပ်ငန်းတစ်ခုပို့သလိုသွားမထုတ်တဲ့ကိစ္စလည်းရှိတယ်အဲတော့အခုတစ်ခါပြန်ကြားလာတာကတီးကြတော့မဟုတ်သေးဘူးပြန်ဟောဒီအဲ့ဒီကပ်ပြားမဲပြေးသူကပ်ပြားမထုတ်သေးလို့ဆိုလဲပဲတဲ့တခါဖတ်ဖို့ဒီရှိရပါလေဆိုတာပြောတာဝိဝါကျတွေကွဲတာပေါ့လုပ်တဲ့လုပ်ငန်းတွေကအကုန်လုံးရှုပ်ထွေးလာတဲ့ခါတော့မှားပြင်းမှုတွေမကဘူးဒါဟုတ်မှားပြင်းမှုကိုအများထုတ်ပြီးတော့မတရားလုပ်တဲ့ကိစ္စတွေကိုအခွင့်အလမ်းပေးသလိုဖြစ်နေတယ်ကွာအဲ့တော့ဒီဥစ္စာကလုတ်ထုတ်လုတ်လုတ်တဲ့ကော်မရှင်တွေနဲ့မူဝါဒချရတဲ့လူတွေမှာအများကြီးတာဝန်ရှိတယ်ကွာရှင်းပြောဒီရုပ်ောက်ပွဲရတော့ရှုပ်ထွေးပူတည်မှုတွေဖြစ်ပေါ်နေတာတော့သိကြနေပြီက
ြဟုတ်ကဲ့ဦးနိုင်နိုင်ကဒီဟာမှားယွင်းတဲ့အတွက်ကြောင့်မသမာမှုတွေဖြစ်လာတယ်ကျွန်တော်စဉ်းစားမိတာမသမာမှုဖြစ်စေခြင်းလို့အများတမင်မှားလေသလားဆိုပြီးတော့လူတော်တော်များများတွေ့ကြပါတယ်အဲ့ဒါကိုကွန်သင်းဘယ်လိုကြားပါလဲခင်ဗျာဘယ်လိုထင်လဲအဲ့ဒါ
ကျွန်တော်အမြင်ကတော့ဒီကိစ္စကဟိုတမင်တကာပေါ့နော်အပမာမှုကိုဖန်တီးတယ်လို့ဒီလိုလုပ်တယ်လို့ကျွန်တော်မယူဆဘူး။ဒါဖြစ်လို့ကျွန်တော်ဒီလိုပြောတဲ့ဆိုတော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပေါင်းပြီးလုပ်နေတာလည်းရှိရပေါ့။အဲတော့နောက်တစ်ခါကျတော့ကျွန်တော်ဖတ်ရတဲ့ဒီဟိုဒီသတင်းတစ်ခုပေါ့ဗျာ။ဆိုတော့အဲ့မှာမပြောရလဲဆိုတော့ဒီအောက်ခြေမဲရုပ်ကြီးကတင်ပြီးတော့သူတို့ရက်ွက်ထဲမှာအမှန်တကယ်ရှိတဲ့သတင်းကိုတင်ပေးလိုက်ပါတယ်။ဆိုတော့တင်ပေးလိုက်တဲ့အခါမှာကျတော့တကယ်မှာကဒီ IFES အကြံပြုတာကကျတော့အခုပုံစံ66မြေဆောင်6လို့ပြောတဲ့ဒီကျွန်တော်တို့လူရည်ကြီးကြီးကြပ်ရေးမှာရှိတဲ့သတင်းကိုပဲအတည်ယူဖို့ဆိုပြီးတော့အတည်ပြုတယ်ပေါ့ဗျာ။ဆိုတော့အဲ့ကာလမှာပဲတစ်ဖက်မှာအဖားရွေးနေရပို့ပို့ပြီးတော့ရွှေ့ရွှေ့ပြီးလာတယ်။နောက်ထပ်နီးပညာပိုင်းဆိုင်ရာပြဿနာတွေမှာလည်းကျွန်တော်တို့ဟိုစာရိုက်မှုပါဘူးကိစ္စတွေမှာ subscribe track ပြီးလိုက်တာတွေကိစ္စတွေမှာတော်တော်များများပြဿနာတွေရှိပါတယ်။ဆိုတော့အဲ့တော့ဟိုကျွန်တော်မြင်တာကတော့တမင်တကာအဖားရွေးတာတဲ့ဆိုင်ကျွန်တော်တို့ကဟိုဘာမှမလဲ။ပင်ကိုပါဟိုကချိုးရရဲ့ဌာနအကြီးကြီးပါဒီလိုအားနည်းချက်တွေရှိလို့အခုချိန်မှာပေါင်းချုပ်ပြီးတော့ပေါ်ပြလာလို့ကျွန်တော်ပူဇော်ရတယ်
။ဟုတ်ကဲ့။ဦးနိုင်နိုင်ရဲ့သဘောထားလည်းသိချင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရော
။အရှင်းရှင်းပြောလို့ရှိရင်ဒီမဲစရင်မဲဆန္ဒပေးမဲ့လူတွေစရင်ကိုလုပ်တဲ့လုပ်ငန်းကဘာမှရှုပ်ချွေးတာမရှိဘူးဗျ။ဘန္ဒာရီငွေတွေလည်းဒေါ်လကန်ကရှိတယ်။တော်တော်ပြင်ရတဲ့ကူညီတာတွေရှိတာပေါ့ဗျာ။ကုလသမဂ္ဂတို့နေရာကြီးရှားဖွဲ့စီတဲ့ကူညီတာတွေရှိရ။အဲဒီမှာရုံးလုပ်ငန်းကလည်းခက်ခဲဘာမှလုပ်စရာမရှိတဲ့ဥစ္စာကိုတော့ရှုပ်ချွေးအောင်လုပ်တဲ့ဥစ္စာကဒီချုပ်ချွေးအောင်လို့တာဝန်ရှိတဲ့ကော်မရှင်ကလူရဲ့လုံရည်ကရင်အမှန်မှန်ဖြစ်လို့လားဒီလိုပြောလို့လေဒီပြက်ဒီခြားကိစ္စတွေသူလုပ်နေတာပဲလေချုပ်ချွေးအောင်တင်းကဘာကြောက်ရွံ့တယ်လဲဆိုတော့သာသမီးရဖြစ်ပြဖြစ်နေတယ်က
ဟုတ်ကဲ့တလှောက်တော့ညံ့သလားဆိုတော့ကျွန်တော်လည်းပဲအမြဲတမ်းမေးနေတဲ့ကိစ္စပါစည်ရင်းတော့မှအောင်မလုပ်နိုင်ဘူးဆိုတဲ့ပုဂ္ဂိုလ်ဟာရေကောက်ပွဲကော်မရှင်ကဘယ်နဲ့လုပ်ပြီးတော့ဒီလူကိုဥက္ကဋ္ဌခံရတယ်ဆိုတော့အဓိကမေးစရာဖြစ်ပါတယ်ဒါဖြင့်သူတို့ဟာတမင်တကာလုပ်တယ်ဆိုရင်လည်းပဲကိုအောင်သူမင်းပြောတဲ့နိုင်ငံတကာအတိုင်းအတိုင်းဘာလုပ်နေသလဲဒီလူတွေမြန်မာနိုင်ငံအခုရွေးကောက်ပွဲကိုကြည့်ရတာသူရဲ့သဘောထားဟာတကယ်အမှန်အတိုင်းဖြစ်စေခြင်းနဲ့ဆန္ဒရှိရလား ကျွန်တော်ဒီဘက်ကအမေရိကန်ကမြန်မာအရေးကျွမ်းကျင်တဲ့ပညာရှင်တွေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ကြားခဏမေးဖြစ်ပါတယ်သူတို့အရင်ကလို့ free and fair elections ဖြစ်အောင်လို့မပြောတော့ဘူး inclusive to credibility တို့ဒါ transparent တို့ရှောက်ပြောလာရတယ်အဲ့ဒါကိုမေးကြည့်တော့တချို့ကဘာပြောလဲဆိုရင် free and fair လို့သုံးလို့မှမရတာတဲ့သူတို့ကဖွဲ့စည်းပုံမှာအားနည်းနေတာနောက်ပြီးတော့ဒါဘာသမ္မတကိုရွေးချယ်ခြင်း qualifications ကိုပိတ်ပင်ထားတာစစ်တပ်ကအနာနိုင်ယူထားတာဒီကိစ္စတွေကြောင့် level playing field မဟုတ်ဘူးဆိုပြီးတော့ဒါ free and fair မဆုံးမနဲ့ပုံပြီးမှန်ကန်တဲ့အသုံးနှုန်းဖြစ်တာကိုလျှော့ပြီးတော့သုံးတယ်လို့ပြောကြပါတယ်ဆိုတော့အခုကိစ္စမှာလည်းဒီ American က ISES ဒီအဖွဲ့တွေကဘာဖြစ်လို့ဒီကိစ္စကိုမှန်ကန်အောင်မလုပ်နိုင်တာလဲဒီအမှားရင်းကိုဘာကြောင့်ပြင်းပြထန်ထန်ထောက်ပြီးမပြောကြတယ်လဲဆိုတာမေးစရာရှိပါတယ်ကွန်တူကြီးဘာပြောချင်ပါလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာကတော့ခုနဟိုဦးကျော်သာကပြောသလိုပါပဲသူတို့အနေနဲ့ဒီကိစ္စတွေမှာဟိုအကျဉ်းချက်ကလည်းပါဝင်ပတ်သက်နေတယ်ခုနလို contract တွေရမုံငွေတွေအများကြီးပြီးနေတဲ့ကိစ္စတွေလည်းရှိပါတယ်ဘာဖြစ်လို့အခုချိန်မှာသူတို့ကနှုတ်ထိတ်နေတယ်လဲဘာလို့မပြောသလဲဆိုတော့ကျွန်တော်လည်းမေးဖို့ထုတ်ချင်တယ်ဒီကောက
်ဆိုတော့အခုလို့ဖြစ်လာရင်ကျွန်တော်ထင်ပါတယ်ရွေးကောက်ပွဲပြီးတဲ့အခါမဲကူရောရေးတွက်တဲ့အခါရောဒီလူတွေမှန်မှန်ကန်ကန်ရေးတွက်နိုင်ပါမလားကျွန်တော်တော့သံတရားရှိတယ်ခုနိုင်နိုင်ဘယ်လိုသဘောပါလဲ
အရင်ခေါင်းကူက90တော့မရိတ်တဲ့တော့ရိုးစင်းပါတယ်တက်ဆိုင်ရမဲယုံရင်တော့ကုဇလေးရဲ့မဲယုံကုဇလေးဒီအရှိမရေးရတယ်ပေါ့ဗျာစင်ဒီယာလုပ်တယ်ပေါ့ဗျာပြီးလို့ရှိရင်မြင့်တဲ့ကော်မရှင်ပေါင်းနေပေါ့ဗျာဒီလိုရှင်းရှင်းလေးလေးလုပ်တော့အခုတော့လည်းပဲဒီမှာမဲယုံကုအသီးသီးမှာတော့တော့ကုဇလေးရဲ့မဲယုံကုဇလေးဒီရှိကြပါတယ်ကုဇလေးမဲယူတဲ့အခါမှာမဲပြားကိုတတ်မှတ်တဲ့အခါမှာမဲပြားတိဝန်ရပြောတယ်ပေါ့ဒါတည်းဝေမပြားဖြစ်တယ်ပယ်မဲဖြစ်တယ်ဆက်တတ်မှတ်တဲ့အခါမှာလည်းတသက်နာဖြစ်လာနေတယ်ပေါ့ဒါပေမဲ့အလုံအားတစ်ခုကိုချုပ်တင်ပြီးတော့တော့နမိတ်ဖတ်တာတို့ဟိုမနစ်လားမလို့ရှင်ဘုရားဒါပေမဲ့အချိန်ဟာကြတဲ့စရင်အင်းတော်မှားနေလို့ရှိရင်ကျန်တဲ့ကိစ္စတွေမှာလည်းပါရင်မှုဖြစ်ဖို့ဆိုတာအခွင့်လာများတယ်လို့ပဲကျွန်တော်ယူဆပါတ
ယ်ဟုတ်ကဲ့တကယ်လို့များအဲ့လိုဆက်လက်ပြီးမှားလာခဲ့ရင်အခုကူညီတဲ့နိုင်ငံတကာဖွဲ့တွေစောင့်ကြည့်အဖွဲ့တွေကဘယ်လောက်ထိတတ်နိုင်မယ်ထင်ပါလဲကောင်သူငယ
်ဟုတ်ကဲ့ဟိုနိုင်ငံတကာဖွဲ့စည်းတွေဘက်ကတော့ဒီရွေးကောက်ပွဲမှာဟိုသူတို့မြင်တဲ့အတိုင်းပဲညှတာတယ်သူမို့ရင်လဲပွင့်လင်းမှုရှိတယ်စသဖြင့်ဒါတော့ပြောနိုင်ပါတယ်ဒါတိုင်းမဲ့ခုနပြောသလိုပဲကျွန်တော်တို့ဟိုသူစိတ်စနာလုပ်ငန်းမှာပြောရင်ကျွန်တော်တို့ baseline data လို့ခေါ်တဲ့အခြေခံအချက်လက်တွေကမှားနေမှာဆိုရင်အထီထုတ်တဲ့အခါမှာနောက်ပိုင်းဆုံးဟိုမှားနေတဲ့ပြဿနာရှိပါတယ်ဆိုတော့အဲ့တော့ခုနပြောသလိုပဲအခုအခြေခံ baseline တွေကစလို့မှားတဲ့ဆိုရင်ကျွန်တော်တို့ကဘယ်အခြေခံပေါ်မှာယူပြီးတွက်မှာလဲဘယ်လိုမျိုးတွက်မှာလဲဆိုတဲ့ဟာကနောက်ပိုင်းပြဿနာတွေအများကြီးရှိနိုင်တယ်လို့ဆိုပါ
ဟုတ်ကဲ့ဆိုတော့အဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်မဲ့လားအလားပြန်ပြီးတော့တက်မအောင်မှန်မှန်ကန်ကန်ပြည်သူတွေရဲ့တသက်မှတစ်ခါအင်မတန်အရေးကြီးတဲ့ရွေးကောက်ပွဲပါဒီပွဲဟာဒီဟာမှာမှန်မှန်ကန်ကန်ဖြစ်အောင်ပြည်သူတွေရဲ့သဘောထားဆန္ဒအမှန်တကယ်ပေါ်လာအောင်ပြန်လည်ဆောင်ရွက်နိုင်မဲ့နည်းလမ်းကိုတွေးမိပါလား
ဟုတ်ကဲ့အခုလောလောဆယ်မှာတော့ကျွန်တော်မတွေ့ဘူးခင်ဗျာအခုလောလောဆယ်မှာတော့ဒီလက်ပြင်းနေမှန်ကန်အောင်လုပ်ဖို့ဆိုရင်ဆက်ပြီးအခြေယူရအောင်ပဲသဘောလည်းရှိပါတယ်အဲ့တော့တချို့ပါတီတွေကလည်းရွေးကောက်ပွဲကိုဖြည့်ဆိုင်နေတယ်ဆိုတဲ့ဟာမျိုးလည်းပြောနေကြတာရှိပါတယ်နောက်တစ်ခုကတော့ဒီအခုပါတဲ့ NLD ပါဝင်ပေါ့နော်ကျွန်တော်တို့ပါတီတော်တော်များများကရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်လို့ဒီမဲပြင်းနေတဲ့ပတ်သက်လို့ပေါ့သူတို့အနေနဲ့ဟိုကျွန်တော်ထင်တယ်ဒီချက်ပို့ပြီးတော့ဟိုပြောတင်ဆိုတင်တယ်လို့ထင်ပါတယ်သူတို့အနေနဲ့ဝေဖန်ပြောဆိုတာတွေကျွန်တော်ကြားရတယ်နေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဦးနိုင်နိုင်ကဘယ်လိုသဘောပါလဲဒီအမှားအယွင်းတွေတက်ောက်ပွဲပြီးတဲ့အခါမှာဖြစ်လာနိုင်တဲ့အမှားအယွင်းတွေအထိတကယ်လို့အဲ့လိုမှားလာခဲ့ရင်ပြန်လည်ပြုပြင်နိုင်မဲ့နည်းလမ်းကိုရှိပါလားဦးနိုင်နိုင်ဒီတိုင်းပဲလက်ပိုက်ကြည့်နေလိုက်ရတော့မှလားတူရ
ကျွန်တော်ပြောတာကျွန်တော်ထင်တာတော့ဒီအခုရှုပ်မှနောင်ရှင်းဆိုတဲ့သဘောမျိုးပေါ့ဗျာဟုတ်လားအခုတည်းကဘာရှုပ်ထင်းလို့ရှိရင်နောင်ကပြန်ပြင်ဖို့တော့အခွင့်အလမ်းတော့တိတ်မရှိတော့အချိန်ကာလတိတ်တူတောင်းမိကြဒီမဲဆေးကြီးနေရာတပြီလုံးမှအဲ့လိုမှားနေတဲ့ဥစ္စာတွေရှိတဲ့ခါကျတော့ဒီဥစ္စာကိုပြန်ပြင်ဖို့ကတော့ကျွန်တော်မမျှော်လင့်နိုင်တော့ဘူးဖြစ်လို့ပဲစကားသွားမလို့ထင်ရပါတယ်အဲ့ဒါတတိကတာဝန်ရှိတဲ့ဒီမဲရွေးကောက်ပွဲမှာပါဝင်ကြတဲ့ဒီနိုင်ငံရေးပါတီတွေအနေနဲ့ကတော့ရွေးစံနဲ့ပတ်သက်ပြီးတော့ပို့ပြီးတော့လေပြောဖို့ဆိုတာဝန်ရှိပါတယ်။ဒါပေမဲ့ဘယ်လိုလုပ်ရမလဲဆိုတဲ့ဤတော့ကျွန်တော်မသိဘူးခင်ဗျာ။ကျွန်တော်ညံ့လို့လာတော့မသိဘ
ူး။ဦးအောင်သူကြီးကပြောချင်ပါလေ။အဲ့တော့ပြန်လဲအဖတ်ဆင်နိုင်မဲ့ဤရှိပါသလား။ပြည်သူတွေဟာဒီလိုမတော်မတရားမမှန်မကန်ဖြစ်သွားတာကိုလက်ပိုက်ကြည့်နေလိုက်ရတော့မှလားခင်ဗျာ
။ကျွန်တော်တို့ရေဒီယိုအတွက်တော့ဤလားမရှိပါဘူး။ဒါပေမဲ့ဒီရွေးကောက်ပွဲကာလတွေမှာစောင့်ကြည့်နေလိုက်ရေးအဖွဲ့တွေရှိပါတယ်။တော့ပါတီတွေဘက်ကရောဒီအရက်ဘက်အဖွဲ့ကြီးတွေဘက်ကရောနိုင်ငံတကာဘက်ကရောပေါ့ဆိုတော့အတက်နိုင်ဆုံးတော့ဒီရေဖော့ပွဲရက်တွေမှာဘလောက်ကြီးမြင်ရတာဖြစ်တယ်ဆိုတာမျိုးတော့စောက်ကြည့်နိုင်လိမ့်မယ်ထင်ပါတယ်ဆိုတော့ကျွန်တော်တို့များများကြီးအောက်ရနိုင်လိမ့်မယ်လို့တော့မထင်ပါဘူ
းသွားရရှင်ခင်ဗျာတိုင်းပြည်မှာဒီလောက်အရေးကြီးတဲ့မက်ဆင်းစုပ်ပြတ်တဲ့နေအောင်ဒီလိုမှားရင်ရတဲ့ကိစ္စဟာ လောက်ကန်ဆောင်ရွက်သူတွေရဲ့ရည်ချင်းညံပြင်းမှုကြောင့်ပဲလားဒါမှမဟုတ်ထင်းသလိုချဲလဲနိုင်ဖို့အတွက်တမင်မှားအောင်များလုပ်ကြလေသလားဆိုတာကိုတော့သောရရှင်တွေကိုယ်တိုင်ပဲတွေးချင်းကြပါလေအောင်လို့ပြောကြရင် group အစီအစဉ်ကိုညီကုန်းချုပ်လိုက်ပြစီခင်ဗျာကျေးဇူးတင်ပါတယ်
ဥကြောစံတာစီစဉ်တင်ဆက်တဲ့အပတ်စဉ်မြန်မာအရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုကတော့အပတ်စဉ်နောက်ထပ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါရမယ်အခုဒီပတ်သူယုံကြည်ရအစီအစဉ်မှာတော့အမေရိကန်နိုင်ငံ New Hampshire တက္ကသိုလ်မှာစီးပွားရေးနဲ့ဈေးကွက်စီမံခန့်ခွဲမှုဘာသာရပ်တင်ယူနေတဲ့မတ်မေဖြူအေးရဲ့အမြင်ကိုနားဆင်ကြရပါမယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါရခင်ဗျာ
ကြာကတော့မြန်မာနိုင်ငံမှာ world management လို့ခေါ်တဲ့ငွေကြေးချမ်းသာမှုအကျိုးရှိရှိအသုံးချနိုင်မှုအတွက်စီမံခန့်ခွဲပေးတဲ့ဝန်ဆောင်မှုတွေလိုအပ်တယ်ဆိုတာပါပဲ။ကျွန်မအမြင်မှာတော့မြန်မာနိုင်ငံကငွေကြေးချမ်းသာသူတွေအများစုဟာလုပ်ငန်းမှာရရှိတဲ့ဝင်ငွေတွေကိုအိမ်တွေ၊တိုက်တွေ၊ခြံတွေဝယ်ထားကြတာများပေမယ့်လေအခြားလုပ်ငန်းအသစ်တွေမှာရင်းနှီးမြှုပ်နှံတဲ့ပမာဏဟာအလွန်နည်းပါးပါတယ်။တနည်းအားဖြင့်ပြောရရင်ဖွံ့ဖြိုးပြီးနိုင်ငံများနဲ့ရှိရင်ကျွန်မတို့နိုင်ငံမှာငွေကြေးလေပတ်မှုနှုန်းကတိတ်မရှိပါဘူး။ဒီ world management ဝန်ဆောင်မှုတွေဟာစူးစမ်းဖို့ဝင်လေနေသူတွေသို့မဟုတ်လုပ်ငန်းအသစ်တွေမှာရင်းနှီးမြှုပ်နှံမှုရှာဖွေရင်အချိန်မရှိသူတွေအတွက်အတောက်အဝပြုနိုင်မှာဖြစ်ပါတယ်။နောက်တစ်ချက်အနေနဲ့ကျွန်မပြောချင်တာကဒီလိုဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဟာဒီနှစ်ကုန်ပိုင်းမှာစတင်ဖို့ရှိတဲ့မြန်မာနိုင်ငံက stock ဈေးကွက်နဲ့ပတ်သက်ပြီးဗီဒီယိုတွေကိုအကျိုးရှိမဲ့အကြံတွေပေးနိုင်မယ်လို့မျှော်လင့်ပါတယ်။ဒီလိုဝန်ဆောင်မှုတွေတိုင်းရှိရင် stock ကစားခြင်းတွေအတွက်risk navy အကျိုးအမြတ်ရရှိနိုင်မဲ့အစုရှယ်ယာတွေကိုဝင်နိုင်မှုအတွက်အကြံပြုချက်တွေရနိုင်မှာဖြစ်ပါတယ်။ကျွန်မပါရောက်ဒီလိုပြောချင်တာလဲဆိုတော့မြန်မာနိုင်ငံမှာစစ်အာဏာရှင်အောက်မှာနှစ်ပေါင်း50ကျော်လောက်ဖြတ်တန်းလာတဲ့ကာလတခြားပြည်ပနိုင်ငံများနဲ့အလွန်ကင်းကွာနေုံနာမကအလုပ်လက်မဲ့လူဦးရေကလည်းပမာဏနိုင်ငံအနှံ့မှာအလွန်များပြားပါတယ်။ကျွန်မပါရောက်ဒီလိုပြောချင်တာလဲဆိုတော့ပမာဏနိုင်ငံဟာစစ်အာဏာရှင်အောက်မှာနေပေါင်း50ကျော်လောက်ဖြတ်တန်းလာတဲ့ကာလတလျှောက်ပြည်ပနိုင်ငံများနဲ့အလုံးကင်းကွာနေုံနာမကအလုံးလမဲ့လူဦးရေကလည်းဗမာနိုင်ငံအနှံ့မှာအလုံးများပြားပါတယ်အခုဆိုရင်ဗမာနိုင်ငံကစီးပွားရေးအရတကားစပြီးတဖြည်းဖြည်းပွင့်လာပါပြီဒီတော့ဒီဝန်ဆောင်မှုပေးနိုင်တဲ့သူတွေရဲ့အကူအညီကြောင့်ရင်းနှီးမြှုပ်နှံမှုရှာဖွေနေတဲ့လူတွေနဲ့လုပ်ငန်းအသစ်စခြင်းတဲ့လူတွေစားနိုင်မယ်လို့ယုံကြည်ပါတယ်လုပ်ငန်းတွေအများပြထွက်ပေါ်လာတဲ့အမြတ်အလုံးလမဲ့လူငယ်တွေလည်းနေပါသွားနိုင်တယ်လို့ဒီလူငယ်တွေကလည်းမြုံလေးချက်မမဲ့ပဲသူတို့ကတိုင်းပြည်ရဲ့ကံကြမ္မာကိုဖန်တီးတဲ့နေရာမှာအရေးပါတဲ့အခမ်းအနားကနေပါဝင်နေရဲဆိုတာကိုယ့်ကိုယုံကြည်မှုမြင်သက်လာမှဖြစ်ပါတယ်ဒီတော့ဒီဝန်ဆောင်မှုလုပ်ငန်းဟာတိုင်းပြည်ရဲ့စီးပွားရေးကိုဖွံ့ဖြိုးတိုးတက်ဖို့အတွက်တသောတနေရာကနေကူညီပြည့်စုံပေးနိုင်တယ်လို့မျှော်လင့်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့ American နိုင်ငံ New Hampshire တက္ကသိုလ်မှာစီးပွားရေးနဲ့ဈေးကွက်စီမံခန့်ခွဲမှုဘာသာရပ်တင်ယူနေတဲ့မတ်မေဖြူအေးရဲ့ယုံကြည်ရာကိုနားဆင်ကြကြရတာဖြစ်ပါတယ်ခင
်ဗျ။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အော်တိုဘာလ18ရက်နေ့ဟာအီရန် EU ဥရောပသမ္မတနဲ့ P5+1 လို့ခေါ်တဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ကြားဇူလိုင်လမှာရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုအပြည့်အဝပူးတွဲအကောင့်ထက်ပေါ်ဆောင်ရွက်ရမယ့်အစီအစဉ် JCPOA ကိုစတင်မယ့်နေ့ဖြစ်ပါတယ်။ဆိုလိုတာကတော့သဘောတူညီချက်မှာပါဝင်ခဲ့ကြတဲ့နိုင်ငံတွေအနေနဲ့အဲ့ဒီနေ့ရောက်တဲ့အခါသဘောတူညီချက်အတိုင်းအကောင့်ထက်ပေါ်ဖို့လိုအပ်တဲ့ခြေလှမ်းတွေကိုစတင်ကြရမှာဖြစ်ပါတယ်။အီရန်နိုင်ငံဘက်ကတော့တခြားဆောင်ရွက်ရမယ့်အစီအစဉ်တွေနဲ့အတူထောင်ထဲချီတဲ့ဗဟိုခွာအားဆက်တွေနဲ့သက်ဆိုင်ရာနျူကလ িয়ার အခြေခံအဆောက်အုံတွေကိုဖယ်ရှားပစ်ဖို့တန့်စင်ပြီးစုဆောင်းထားတဲ့ယူရေနီယံတွေကိုတဖြည်းဖြည်းချင်းရှော့ချပစ်ဖို့နဲ့ အခရေလေးဓပောင်းဘိုရဲ့ပင်မဆက်ကိုဖယ်ရှားပစ်ဖို့တွေလှုပ်ဆောင်ရမှာဖြစ်ပါတယ်။နိုင်ငံတကာအနုမြူစွမ်းရင်အေဂျင်စီ IAEA ကနေအီရန်ဘက်ကသူတို့လှုပ်ရမယ့်အဆင့်တွေအားလုံးပြီးစီးသွားပြီလို့အတည်ပြုလိုက်တာနဲ့ EU ဥရောပသမဂ္ဂကနေနျူကလ িয়ার စီစဉ်နဲ့ပတ်သက်လို့စီးပွားရေးနဲ့ဗန္ဒရေးရတန်ခတ်မှုတွေအားလုံးကိုဖယ်ရှားဖို့အတွက်ဥပဒေမူပေါင်းချမှတ်ပေးရမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းသဘောတူညီချက်မှာထည့်သွင်းထားတဲ့နျူကလ িয়ার ဆိုင်ရာအရေးယူတန်းခတ်မှုတွေကိုဖယ်ရှားပေးဖို့အပါအဝင် JCPOA အရပေးထားတဲ့ကတိတွေကိုအကောင့်ထက်ဖော်ရေးစတင်ပြင်ဆင်သွားမှာဖြစ်ပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်အောင်တားဆီးနိုင်ခဲ့တဲ့အရေးပါတဲ့မှတ်တိုင်တစ်ခုဖြစ်နေရောနျူကလ িয়ার လုပ်ငန်းတွေကိုငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့သာရှေ့လျှောက်ဆောင်ရွက်သွားနိုင်အောင်အာမခံနိုင်တဲ့အတွက် Abduction Day ကိုသမ္မတဘရက်အိုဘားမားကကြိုဆိုခဲ့ပါတယ်။
It does not fully resolve the wide range of issues where we've got a big difference. And
အကြီးအကျယ်သဘောထားကွဲပြားမှုတွေရှိနေတဲ့နေရာကပြဿနာပေါင်းများစွာကိုအပြည့်အဝတော့မဖြေရှင်းနိုင်သေးပါဘူး။ဒါကြောင့်လဲနိုင်ငံတကာအတိုင်းဝိုင်းကနေတဆင့်အီရန်ပေါ်ဖိအားပေးမှုတွေဆက်လက်လှုပ်ဆောင်သွားမှာပါ။ဒါပေမဲ့အီရန်အနေနဲ့တစ်ဖက်ကနေနျူကလ িয়ার လက်နက်ပိုင်ဆိုင်နိုင်အောင်ကြိုးပမ်းနေပြီဆိုတာနဲ့ကျွန်တော်တို့ဘက်ကလည်းနောက်ထပ်အပေးအယူတွေဆက်လုပ်နေမှာမဟုတ်ပါဘူးလို့သမ္မတအိုဘားမားကပြောဆိုခဲ့တာဖြစ်ပါတယ်။အလားတူအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းအရှေ့အလယ်ပိုင်းဒေသဟာအလေးအနက်စိုးရိမ်ရမယ့်နေရာတစ်ခုအဖြစ်ဆက်ရှိနေတော့မယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့အီရန်သာနျူကလ িয়ার လက်နက်ရှိခဲ့ရင်ဒါမှမဟုတ်ရနိုင်ဖို့အထိနှီးဆက်သွားပြီဆိုရင်ပြဿနာတွေဟာပိုဆိုးဝါးလာနိုင်တာကြောင့်ဒီလိုအခြေအနေမျိုးကိုအီရန်နဲ့သဘောတူညီချက်ကအခုရောနောက်မှာပါတားဆီးသွားနိုင်မယ်အကောင်းဆုံးနည်းလမ်းပါပဲလို့လည်းပြောကြားသွားခဲ့ကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်လာဖြစ်ပြီးတော့ VOA ရဲ့အာဝေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလို့ရတယ်ခင်ဗျာ။ VOA အမေရိကန်အတန်ကနေကြာသပတေးနေ့အခုမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားကြီးစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြန့်ရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုစောဝင်းလှိုင်ကကြီးညာပြပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရပိုင်းတာလိုတဲ့အချိန်မှာစိုးရိမ်စရာအခြေအနေတွေရှိနေဆဲဖြစ်တဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်ထုနေ့ကကျင်းပတဲ့အထွေထွေညီလာခံရဲ့တတိယကော်မတီမှာတင်သွင်းသွားခဲ့ပါတယ်။ရွေးကောက်ပွဲတွေကိုနိုင်ငံတကာဆန်ခြင်ဆန်ညွတ်နေတဲ့အညီလွတ်လပ်မြတ်တမှုရှိရှိကျင်းပသွားမယ်လို့မြန်မာအစိုးရနဲ့ရွေးကောက်ပွဲကော်မရှင်တို့ကကတိပြုပြောကြားထားတဲ့အပေါ်ကြိုးဆိုပေမဲ့စိုးရိမ်စရာတွေစိန်ခေါ်မှုတွေရှိနေဆဲဖြစ်တဲ့အကြောင်းအထူးကိုယ်စားလှယ်ရန်ဟီလီကပြောကြားခဲ့ပါတယ်။စီးရီးယားနိုင်ငံမှာအနာဂတ်ရေးအတွက်ဗီယက်နမ်မှာကျင်းပနေတဲ့ဆွေးနွေးပွဲဟာနှစ်ကာလအတန်ကြာအောင်ဆင်းရဲဖြစ်ပွားနေတဲ့နိုင်ငံအတွက်နိုင်ငံရေးအဖြစ်ရှာနိုင်ဖို့နေပေါင်းများစွာအတွင်းအလားအလာအကောင်းဆုံးအခွင့်အရေးဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့လနှစ်ခွဲတာကာလတစ်လျှောက်လုံးစီးရီးယားနိုင်ငံအတွင်းအဖြစ်ဆိုးတွေနဲ့တောက်လျှောက်ကြုံတွေ့ခဲ့ရတာဖြစ်ပါတယ်။ကင်ဂနန်အခြေအလက်အရစီးရီးယားနိုင်ငံအတွင်းလူအယောက်20ထဲမှာတယောက်ဟာသေဆုံးဒဏ်ရာရဖြစ်ခဲ့တယ်လို့9ယောက်မှာတယောက်ဟာဒုက္ခသည်ဖြစ်နေရတယ်လို့လည်းမစ္စတာကယ်ရီကပြောပါတယ်။အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေကိုချိန်မုံဖို့တဆင့်တိုးလှုပ်ဆောင်တဲ့အခါမှာအီရန်နဲ့အာဖဂန်နစ္စတန်တို့မှာလုပ်ခဲ့တုန်းကလိုရေရှည်မြေပြင်တိုက်ခိုက်မှုတွေကိုခြေခြေပြန့်ပြန့်လှုပ်ဆောင်မှုရည်ရွယ်ချက်လုံးဝမရှိဘူးလို့အမေရိကန်အစိုးရကပြောပါတယ်။အခုပြောင်းလဲလိုက်တဲ့နည်းပြဟာအရလေကြောင်းစစ်ဆင်ရေးတွေပိုလှုပ်မှာဖြစ်တယ်လို့မြေပြင်တိုက်ခိုက်မှုလည်းလုံနိုင်ခြေရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ။
ဒါကတော့ထိတ်တန့်ရောက်နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်စီစဉ်ထုတ်လို့ရေးမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Deborah Smith ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လို့မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။တောတရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်ဆံမိုးပါ
This program has come to you from the Voice of America, Washington.